Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ10ရက်တောက်ချာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မဆုမြတ်မောင်ပါရှင် COVID-19 ကာယရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်တပ်ပရဒေါ်နယ်ထရမ့်ရဲ့အခွန်မှတ်တမ်းနဲ့ဗန်နာရေးမှတ်တမ်းအချက်အလက်တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နှစ်ခုကိုပြည်ထောင်စုတရားရုံးချုပ်ကဂျာတာရင်းနေတုန်းကချမှတ်ခဲ့ပါတယ်ဆုံးဖြတ်ချက်တစ်ခုအရဗန်နာရေးမှတ်တမ်းတွေကိုရာဇဝတ်မှုနဲ့စုံစမ်းနေတဲ့နယူးယောက်ဂျူရီအဖွဲ့ခေါင်းဆောင်ကိုပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမှတ်တမ်းတွေလွှတ်တော်ကစစ်ဆေးသင့်မသင့်ဆိုတာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မှာတော့ဒါကိုအောက်ရုံးကဆုံးဖြတ်ဖို့ပြည်ထောင်စုတရားရုံးချုပ်ကပြန်ထွက်ပေးလိုက်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကတစိမ့်တစ်ပိုင်းချိန်ညက်တယ်လို့တုံ့ပြန်ခဲ့ပါတယ
်။ So from a certain point satisfied from another point I'm not satisfied because
အတိုင်းအတာတစ်ခုတော့ချိန်ညက်ပါတယ်မချိန်ညက်တဲ့အပိုင်းလည်းရှိပါတယ်။ဘာကြောင့်လဲဆိုတော့ဒါဟာနိုင်ငံရေးအရမယမကအပြစ်ချနေလို့ဖြစ်ပါတယ်လို့သမ္မတထရမ့်ပြောကြားသွားတာပါ။နယူးယောက်အစိုးရရှေ့နေတွင်နဲ့အောက်လွှတ်တော်ကော်မတီ3ခုကသမ္မတရဲ့ငွေကြေးမှတ်တမ်းတွေကိုစစ်ဆေးနိုင်ဖို့တောင်းဆိုထားတာကိုသမ္မတဘက်ကသူ့အနေနဲ့ကင်းလွတ်ခွင့်ရှိတယ်ဆိုပြီးတားဆီးနိုင်ဖို့ကြိုးစားခဲ့တာပါဒါပေမဲ့ဥပဒေအထက်မှာဘယ်သူမှမရှိဘူးလို့တရားရုံးချုပ်တရားသူကြီး6ယောက်မှ9ယောက်ကဆုံးဖြတ်ခဲ့ကြပါတယ်ဒါကြောင့်ရွှေကောက်ပွဲရန်ပုံငွေကိုထရမ့်ကကိုယ်ရေးကိုယ်တာအတွက်သုံးခဲ့သလားဆိုတာကိုနယူးယောက်ပြည်နယ်အစိုးရစုံစမ်းနေတဲ့အမှုအတွက်အမှုကိုကြီးကြပ်တဲ့ဂျူရီလူကြီးအနေနဲ့သမ္မတရဲ့ဗန်ဒာရေးမှတ်တမ်းတွေကိုစစ်ဆေးသုံးသပ်နိုင်ခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့သူ့အနေနဲ့လူသိရှင်ကြားထုတ်ပြန်ခွင့်တော့မရှိပါဘူး။သမ္မတရဲ့အခွန်ဆောင်မှတ်တမ်းတွေရရှိနိုင်ဖို့လွှတ်တော်ကော်မတီတွေတောင်းဆိုနေတာကိုတော့အောက်တရားရုံးကဆုံးဖြတ်ဖို့ပြန်လွှဲပေးခဲ့တာမို့သမ္မတရဲ့အခွန်ဆောင်မှတ်တမ်းတွေကိုနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မှာအများပြည်သူသိရှိနိုင်မယ်အလားအလာသိမရှိပါဘူး။တရုတ်အစိုးရတာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတက်ခတ်ခဲ့တာကိုတုံ့ပြန်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကလူနည်းစုဝိကာမွတ်စလင်တွေအပေါ်အစိုးရကလူခွင့်ရချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ရှင်ကျန်းဒေသရဲ့ကွန်မြူနစ်ပါတီအတွင်းမှုပေါ်လစ်ဘျူရိုအထွက်ဝင်တယောက်နဲ့အရာရှိ၃ယောက်ကိုအမေရိကန်ကဂျာတာရီနေတုန်းကတန်ခတ်အရေးယူမှုတွေချမှတ်ခဲ့တာပါ။ဒါဟာတရုတ်ပြည်တွင်ရွေးကိုအကြီးအကျယ်ဝင်ဆွတ်တာဖြစ်လို့နှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကျောင်းလီချန်းကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်
။ women tun su mei fang li ji che xiao you guan suo wu jue ding
American ရဲ့မှားယွင်းတဲ့အဆုံးဖြတ်ကိုပြင်ဆင်ဖို့တရုတ်ကတိုက်တွန်းပါတယ်။တရုတ်ပြည်တွင်ရေးကိုဝင်ဆွတ်ဖက်နေတာနဲ့တရုတ်အကျိုးစီးပွားထိခိုက်အောင်လုပ်နေတာတွေမရက်ရင်တရုတ်ဘက်ကတံပြန်ဆောင်ရွက်မှုတွေကိုလုပ်သွားရလိမ့်မယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကပြောကြားသွားတာပါ။ရှင်ကျန်းဒေသရဲ့ဝီဂါမွတ်စလင်ထောင်တဲ့ချီကိုတရုတ်အစိုးရကပြုပြင်ထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းပြီးဖိနှိပ်မှုတွေလုပ်နေတယ်လို့ဝီဂါတို့ရဲ့ကိုယ်ပိုင်ယဉ်ကျေးမှုဘာသာယဉ်ကျေးမှုတွေပြအောင်လို့တရုတ်အစိုးရကလုပ်နေတယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာဂျာတာရင်းနှစ်တရက်ထဲ COVID-19 အတည်ပြုလူနာ 64,000 ကျော်နဲ့ဆန်ချိန်တက်တင်အောင်များခဲ့ပါတယ်။အတည်ပြုလူနာတွေများနေတဲ့ Arizona, California, Florida နဲ့ Texas ပြည်နယ်အပါအဝင်နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကဆေးရုံတွေရဲ့ ICU အထူးကျန်းမာကူတာဆောင်တွေမှာမနိုင်မနှင်းဖြစ်နေကြပါတယ်။ယောဂကုသအရေးအတွက်မြင့်တက်နေတာကိုရှော့ချနိုင်ဖို့ပြည်နယ်တွေကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်တာကိုစိုင်းထားဖို့အတွက်ကုသယောဂဆိုင်ရာထိပ်တန်းဆရာဝန်ကြီးအန်တိုနီဖောက်ချီကတိုက်တွန်းနေပါတယ်။ကမ္ဘာတဝန်းကိုဗစ် -19 ရောဂါဖြစ်ပွားမှုကိုမှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ရဲ့တောက်ချာနေမနဲ့အစောပိုင်းမှတ်တမ်းတွေအရကမ္ဘာတဝန်းအတည်ပြုလူနာ32,300နီးပါးရှိနေပါတယ်။ American ပြည်ထောင်စုမှာလည်း3,000ကျော်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုအပေါ်ကမ္ဘာနိုင်ငံတွေဘလို့တုံ့ပြန်နေကြသလဲဆိုတာကို WHO ကျန်းမာရေးအဖွဲ့ကြီးကလည်းစတင်စုံစမ်းနေပါပြီ။နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟဲလန်ကလပ်နဲ့လိုင်ဘေးရီးယားသမ္မတဟောင်းအယ်လန်ဆာလီဖ်ဂျွန်ဆန်တို့ဦးဆောင်သွားကြမဲ့စုံစမ်းမှုတွေအတွင်မှယောဂါကိုမြင်မြန်ဆန်ဆန်ထိထိရောက်ရောက်ထိန်းချုပ်နိုင်ရေးနိုင်ငံတစ်ခုနဲ့တစ်ခုဆောင်ရွက်ပုံတွေကိုလေ့လာသွားကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ဝင်တွေကိုအားဖြည့်ပေးနေတဲ့ဂျော်ဂျီယာစစ်သား28ယောက်မှာ COVID-19 ကာယရောဂါကူးစက်နေတယ်လို့ဒေတာရဲသတင်းတွေမှာဖော်ပြကြပါတယ်။ရောဂါကူးနေတဲ့စစ်သားတွေကိုသူတို့နိုင်ငံပြန်ပို့ခဲ့ပြီးစစ်ဆေးရုံမှာကုသမှုဆက်လက်ခံယူနေကြတယ်လို့ဂျော်ဂျီယာကာကွယ်ရေးဝန်ကြီးဌာနအပြောကိုကိုးကားပြီးတော့ဒေတာကန်သတင်းမီဒီယာတွေကဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ကိုကူညီအားဖြည့်နေတဲ့နိုင်ငံတကာတပ်ဖွဲ့တွေထဲမှာဂျော်ဂျီယာကတပ်သား900နီးပါးနဲ့အများဆုံးဖြစ်ပါတယ်။ ဒီနေ့တောက်ကြနေသည့်အာဖဂန်နစ္စတန်နိုင်ငံမှာအတည်ပြုလူနာ 3,400 လောက်ရှိပြီးသေဆုံးသူ 1,000 နီးပါးရှိပါတယ်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းအတွက်အမေရိကန်အစိုးရကနောက်ထပ်ဒေါ်လာ3,000အကူအညီပေးသွားမယ်လို့အမေရိကန်ဆိုင်ရုံးကဒီနေ့မှသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့ February လကစပြီးမြန်မာနိုင်ငံမှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အမေရိကန်ကပေးတဲ့အကူအညီစုစုပေါင်းဟာအမေရိကန်ဒေါ်လာ16,000,000,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ပေးလိုက်တဲ့အကူအညီတွေကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကပေးတာဖြစ်ပြီးထိခိုက်ခံစားလွယ်ပြည်သူတွေနဲ့ပဋိပက္ခဖြစ်နေတဲ့ဒေသကလူတွေကြားမှာရောဂါကူးစက်မှုတွေမပြန့်နှံ့အောင်ထိန်းချုပ်နိုင်ဖို့လူသားချင်းစာနာတဲ့အကူအညီဖြစ်နေပေးတာဖြစ်တယ်လို့ပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံမှာရှိတဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်ပေးတာဖြစ်ပြီးမြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ရေးအတွက်အမေရိကန်အစိုးရကပေးတာဟာ16,000,000,000လောက်ရှိဖြစ်ကြောင်းနိုင်ငံတော်ဝန်ကျမကြီးကနာထူးထပ်ကောင်းမွန်လာစေဖို့ရေရှည်ပူးပေါင်းဆောင်ရွက်မှုကိုအားဖြည့်တာဖြစ်ကြောင်းနဲ့ဒီအကူအညီတွေကိုပဋိပက္ခဖြစ်နေတဲ့ဒေသကလူမှုအတိုင်းဝန်းတွေပါဝင်နိုင်ငံတော်ဝန်ကလူသားပေါင်းများစွာကိုပေးသွားမှာဖြစ်တယ်လို့အမေရိကန်တန်ယုံရတန်ယုံရာကြီးတာဝန်ခံ George Sibley ကပြောပါတယ်အခုပေးတဲ့အကူအညီဟာကျမကြီးကနာမှာအမေရိကန်ဒေါ်လာ186သန်းအပါဝင်လွန်ခဲ့တဲ့နှစ်20အတွင်းမြန်မာနိုင်ငံမှာကာလရှည်ကြာအကူအညီနဲ့ပေးအပ်ခဲ့မှုစုစုပေါင်းဒေါ်လာ 1.3 ဘီလီယံအပြင်COVID-19 ကာယောဂါတိုက်ဖျက်ရေးအတွက်ထပ်ပြီးပေးတာဖြစ်တယ်လို့ George Sibley ကပြောပါတယ်ခင်ဗျာ။အာရှတစ်လောကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမှာတော့အိန္ဒိယနိုင်ငံမှာဒီနေ့မှယောဂါကူးစက်သူ 16,506 ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်စံချိန်တင်ခဲ့ပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်မှုနှုန်းအန္တရာယ်မြင့်မားနေတဲ့တချို့ပြည်နယ်တွေမှာလူတွေကိုအပြင်မထွက်ကြဖို့အမိန့်တွေပြန်ပြီးတော့ထုတ်လိုက်ပါတယ်။ဒါပြင်လွန်ခဲ့တဲ့14နှစ်အတွင်းသေဆုံးသူဟာနောက်ထပ်485ယောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာယောဂါကူးစက်သူ 9,900 ကျော်နဲ့သေဆုံးသူ 11,000 ကျော်သွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာလည်းဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ143ယောက်ရှိရကြောင်းဒါဟာနေ့ရက်သက်တိုက်ကူးစက်သူ100ကျော်တွေ့ရှိခဲ့တာဖြစ်ပြီးတော့စံချိန်သစ်ဖြစ်ခဲ့ပါတယ်။ဒီနေ့မှာနောက်ထပ်လူ100ကျော်ကူးစက်ခံရတာကြောင့်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းပိုပြီးတော့တိုးလာနေပါတယ်။တိုကျိုမှာဂျွန်လနောက်ပိုင်းကစပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာစံချိန်တွေမြင့်တက်ခဲ့ပြီးတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူ288ယောက်ကိုတွေ့ရှိခဲ့ပါတယ်။ဒါကြောင့်ဒေသခံတွေအနေနဲ့တယောက်နဲ့တယောက်ခက်ခွန်ဝါနေဖို့မဖြစ်တဲ့ယထားတွေကားတွေနဲ့ဈေးဆိုင်တွေမှာနှာခေါင်းစည်းနဲ့နှာဖုံးတွေတက်ကြဖို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်45ယောက်တွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူစုစုပေါင်း13,338ယောက်နဲ့သေဆုံးသူ288ယောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ခင်ဗျာအမေရိကန်ကြီးရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး James McGovern ဟာထိုင်းဝန်ကြီးချုပ်ကာကွယ်ရေးဦးစီးချုပ်တို့နဲ့ဒီနေ့မှတွေ့ဆုံခဲ့ပါတယ်ဒါဟာ COVID-19 ကာယောဂါကြောင့်နိုင်ငံတကာခီးသွားလာမှုတွေရပ်ဆိုင်းပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံကိုပထမဆုံးလာရောက်ခဲ့တဲ့ပြည်ပကအစ်မမြင့်ကိုယ်စားလှယ်အဖွဲ့ဖြစ်ပါတယ်ဗိုလ်ချုပ်ကြီး McGovern ဟာဝန်ကြီးချုပ် Private Chan Ocha ထိုင်းကာကွယ်ဦးစီးချုပ် Appellate Council Phone တို့နဲ့တွေ့ဆုံပြီးတော့မဟာဗျူဟာမြောက်လက်တွဲလှုပ်ဆောင်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ထိုင်းနိုင်ငံမှာရှိတဲ့ American တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။သဘောတူညီချက်အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ဒါဟာ American အစိုးရကဒေသတွင်းမှာမဟာမိတ်တွေနဲ့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားမယ်ဆိုတာကိုထက်လောင်းအာမခံလိုက်တာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်တွင်းတရုတ်နိုင်ငံကလွှမ်းမိုးဖို့ကြိုးပမ်းနေရတယ်ကိုတံပြန်မှုအတွက် American ကအခုလိုလှုပ်ဆောင်လာနေတာပါကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အမေရိကန်ကထိုင်းနိုင်ငံကိုဒေါ်လာ200,000အကူအညီပေးခဲ့ပြီးထိုင်းဝန်ကြီးချုပ်ကလည်းဒီအကူအညီကိုအတိအမှတ်ပြုတယ်လို့ထိုင်းဝန်ကြီးချုပ်ယုံကဒီနေ့မှသတင်းထုတ်ပြန်ပါတယ်ဒီတွဲဆုံဆွေးနွေးမှုအတွင်းနှစ်ဖက်တာဝန်ရှိသူတွေဟာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလိုက်နာတဲ့အနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်ပြီးတော့တွဲဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာမလေးရှားနိုင်ငံမှာတည်ဝင်စာရွက်စာတမ်းမရှိဘဲရွှေပြောင်းအခြေချနေထိုင်နေတဲ့သူတွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးမှတ်တမ်းရုပ်ရှင်ရိုက်ကူးခဲ့တဲ့ Al Jazeera ရုပ်သံလိုင်းသတင်းတောက်တွေနဲ့ဝန်ထမ်းတွေကိုစစ်ဆေးမေးမြန်းဖို့မလေးရှားအာဏာပိုင်တွေကဒီနေ့မှဆင့်ခေါ်လိုက်ပါတယ်။ အနာပိုင်တွေကတော့ဒီမတန်းရုပ်ရှင်ဟာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်အောင်လုပ်တာဖြစ်တယ်လို့ပြောပါတယ်။သတင်းတော်တွေကတော့အနာပိုင်တွေဘက်ကစွန့်ချက်ကိုလက်မခံဘဲညှဉ်းဆဲခဲ့ကြောင်းသူတို့ရဲ့ရှေ့နေကပြောပါတယ်။ Lock up in Malaysia's lockdown ဆိုတဲ့မတန်းရုပ်ရှင်ကိုကာတာခြေဆိုင် Al Jazeera ရုပ်သံလိုင်းရဲ့ 101 East သတင်းစီစဉ်ကထုတ်လွှင့်ခဲ့တာဖြစ်ပြီးဒီထဲမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေကိုအပြစ်မထွက်ဖို့တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့နေရာတွေမှာအနာပိုင်တွေဘက်ကဝင်ရောက်စီးနင်းပြီးဖမ်းဆီးခဲ့တဲ့တရားဝင်စာရွက်စာတမ်းမရှိတဲ့အခြေချနေထိုင်သူထောင်ပေါင်းများစွာရဲ့ဒုက္ခတွေကိုအဓိကထားပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မိုဟာယက်တဲ့အစိုးရလက်ထက်မှာအခုလိုမီဒီယာလွတ်လပ်ခွင့်တွေကိုဖိနှိပ်လာနေတာနဲ့ပတ်သက်ပြီးတော့လူခွင့်ရေးအဖွဲ့တွေကတော့စိုးရိမ်လာနေကြပါတယ်ခင်ဗျာ။ဒီကနေ့တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာအရသားတွေထိခိုက်သေးဆုံးရတာနဲ့ပတ်သက်လို့တမ်ဘရော်ကိုကန့်ကွက်တဲ့အနေနဲ့ထောင်ထဲချီတဲ့ဒေသခံတွေဒီကနေ့ဆန္ဒပြတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါကြောင်မဲမြို့နယ်မှာတမ်ဘရော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS2 အကြားပြီးခဲ့တဲ့လအနောင်ပိုင်းကတိုက်ပွဲဖြစ်ပွားရမှာအရက်သား2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တာကိုကန့်ကွက်ဆန္ဒပြခဲ့ကြတာပါဒီကနေ့မနက်ခင်း7နာရီလောက်ကနေ10နာရီလောက်ထိဆန္ဒပြခဲ့တဲ့အခြေအနေကိုကိုယ်တိုင်ပါဝင်သူ2ဦးကအခုလိုပြောပါတယ်
မြန်မာတမတော်အနေမှာဘာလို့ဒီကတို့ RCS တိုက်ပွဲဖြစ်ပြီးတော့တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့ဗနော်ရေးရွာထဲမှာရွာသူရွာသားတွေကိုထွက်ပြေးရလို့ပြောပြီးပြစ်တက်တာရယ်ပြီးတော့ရန်ရွာသားတွေကိုလမ်းပြဖြစ်ဖမ်းခေါ်ပြောမှာနှိပ်ဆက်တာရယ်ဗနော်အဲ့အရာတွေကိုဗနော်ကန့်ကွက်တဲ့နေနဲ့ဆန္ဒပြပါဘူးဟုတ်ကဲ့တန်ဃာတော်ရေးကြီးကနေလူထုရေးဒီအိုင်းမဲ့ပူပေါင်းမှုဆန္ဒပြကြတောင်းပြီးပါရှင်ဒါလက်မှတ်ကဏ္ဍတခြားပါတီနိုင်ငံပါတီတခုမှပါဝင်ဆက်ချက်တော့မရှိရင်ကိုမတော်ကိုယ်စားလှယ်ရတော့ဒီခွင့်ပြုချက်ရအောင်တို့ကူညီရဗနော်ဒီခွင့်ပြုမိတ်တယ်ဗနော်ခွင့်ပြုမိတ်အတွက်ကူညီရပဲရှိရဗနော
်ဆန္ဒပြသူတွေဟာတမ်ရော်ကရိုက်နဲ့ပြစ်တက်ခံရသူများဆိုတဲ့စာတမ်းနဲ့ဓာတ်ပုံပိုစတာတွေကိုကန်ဆောင်ခဲ့ကြတာပါ။ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကဆန္ဒပြသူတွေကိုရဲကတားမြစ်ကြတွေရှိခဲ့ကြောင်း VOA ကိုအခုလိုပြောပါတဲ့။
အဲ့ဒီဆန္ဒပြတာကိုပထမခွင့်ပြုဖို့ရှိရပေါ့ကျွန်တော်တို့ကြားရတလောက်ပါပြည်ဝင်နဲ့စာတင်တော့နော်ဒါမင်းညကကိုဗစ်အကြောင်းပြပြီးတော့မှခွင့်မပြုဘူးဆိုတော့ဖြစ်ပြန်ရောအဲအဲ့လိုခွင့်မပြုဖြစ်တော့ရွာလူလူထုကတော့နောက်မဆုတ်တော့လေခွင့်ပြုလို့တော်တော်ပြမှာပဲအဲ့လိုပုံစံဖြစ်တော့တော့ပေါ့ရဲကဒီမင်းကကြတော့မြို့ဝင်နဲ့အဓိက main line ရဲ့ရန်ကင်းလိုင်းရဲ့တို့တန်ဆူးကျိုးလေးနဲ့တို့လုံခြုံရေးယူပြီးတော့ပေးမဝင်ဘူးပေါ့နော်
ရဲကတားမြစ်တာတွေရှိပေမဲ့ပြဿနာတစ်စုံတရာမရှိပဲပြီးဆုံးသွားတယ်လို့လဲဦးဆိုင်ထွန်းညံကဆက်ပြောပါတယ်
။ဆိုဆန္ဒပြဓမ္မလေးလာတဲ့ချိန်မှာအဲ့မှာတို့မဝင်ဘူးဒီတိုင်းရက်ပြီးတော့ကြွေးကြော်နေတယ်နော်။အဲ့ဒီချိန်မှာကျွန်တော်ရောက်သွားတယ်ရောက်တော့ဆိုကိုကတော့ဟိုပြဿနာဖြစ်မှာကြောက်လို့တော့တော့နော်။ဆိုတော့ကလှုပ်လှုပ်လှုပ်နဲ့လူအုပ်ကများလာတယ်လူအုပ်များတော့ကြွေးကြော်တယ်နည်းနည်းများလာတဲ့ချိန်ကျတော့ရဲကလည်းနောက်ပိုင်းတော့မထိန်နိုင်ဘူးနော်မထိန်နိုင်တော့လက်တနာတော့မရှိဘူးရဲကတော့လက်နဲ့မပါဘူး။အဲ့ဒီတိုင်းမထိနိုင်ရင်တော့ဖွင့်လိုက်တယ်ဖွင့်လိုက်တော့အဲ့မတို့လူချင်းနဲ့နေရာတို့လဲပြီးတော့မှတန်းစီဆန္ဒပြတော့သူလည်းအေးဆေးဆေးပြန်ပြီးတော့မှပြီးတော့ပါတော့
ဒီဆန္ဒပြပွဲမှာဒေသက2000ကျော်လောက်ကိုခွင့်ပြုချက်မရပဲဆန္ဒပြဖို့ဥဆောင်ခဲ့သူတွေအဖြစ်ကြောင်မဲမြို့နယ်ဟဲကွေရွာနေဦးဆိုင်တမ်းမောင်ဦးဇော်တိကနဲ့ဦးအာလီယာတို့ကိုငင်းချမ်းစွာစူဝေးခြင်းနဲ့ငင်းချမ်းစွာစီတန်းလှဲ့လှဲ့ခြင်းဆိုင်ရာပုံမှန်19နဲ့ကုဆက်ယောဂါကာကွယ်နေနေဆိုင်ရာဥပဒေပုံမှန်18တို့နဲ့တက်ဆိုင်ရာဌာနတွေကအမှုဖွင့်ရေးယူသွားမှာဖြစ်ကြောင်းကျမ်းတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ကြောင်မဲမြို့နယ်အတွင်းမှာပြီးခဲ့တဲ့လနောက်ဆုံးပတ်ကတမ်ဘရွန်နဲ့ RCSS တပ်ဖွဲ့တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ရမှာဇွန်လ29ရက်နေ့မှာတော့ကြောင်မဲမြို့နယ်ပန်ချန်ကျေးရွာမှာတမ်ဘရွန်စစ်ကြောင်းကပစ်ခတ်တာကြောင့်အရသားတဦးသေဆုံးပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လမ်းပြတဦးရိုင်းနှိုင်းခံရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ကြောင်မဲမြို့နယ်အမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်နဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကလည်းဒီပစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးကော်မရှင်ကိုမြစ်တာရက်ခံထားပါတယ်တမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့တိုက်ပွဲဖြစ်စဉ်မှာလက်နက်ငယ်ထိမှန်တာကြောင့်အရသားတဦးသေဆုံးပြီးနှစ်ဦးထိခိုက်ခဲ့ကြောင်းဖော်ပြထားပေမဲ့ဘသူလက်ချက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကျမဆုမမရှင် Israel နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့စီစဉ်ပေးမှုနဲ့နေရပြန်လို့တဲ့ Jordan ရောက်မြန်မာအလုပ်သမားတွေမကြခင်မှာ rally flight နဲ့အိမ်ပြန်ကြရတော့မယ့်အကြောင်းနဲ့ကြံနေသေးတဲ့မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတင်ပြပေးကြပါတယ်။ COVID-19 ကမ္ဘာကပ်ရောဂါရိုက်ခတ်မှုကြောင့်နိုင်ငံတကာမှာစီးပွားရေးတွေထိခိုက်ပြီးလုပ်ငန်းတွေတချို့ရပ်နားလိုက်ရတဲ့အချိန်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ဒုက္ခရောက်ကြရပြီးမြန်မာပြည်ကိုအမြန်ဆုံးပြန်ခေါ်ပေးဖို့တောင်းဆိုနေကြတာပါ။အထူးသဖြင့် Jordan ရောက်မြန်မာအလုပ်သမားတွေအတွက်တော့ဂျော်ဒန်နိုင်ငံနဲ့မြန်မာအစိုးရကြားတရားဝင်တန်တမာဆက်ဆံရေးမရှိတဲ့အတွက်သူတို့တွေမိခင်နိုင်ငံပြန်နိုင်ရေးအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကစီစဉ်ဆောင်ရွက်ပေးခဲ့လို့အခုဆိုရင်တော့ပထမဆုံးအတုံအနေနဲ့စုစုပေါင်း140ဦးပြန်ခွင့်ရတော့မယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကဇူလိုင်လ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ဒီပထမအတုံထဲမှာကိုဝင်ဆောင်မိခင်တွေနဲ့ရင်ခွင်ပိုက်ကလေးတွေကိုဦးစားပေးထည့်သွင်းထားပြီးနောက်ထပ်ကြံတဲ့အလုပ်သမားတွေပြန်ခွင့်ရမယ့်အခြေအနေကိုတော့ကမဲရန်ဗီကအထည်ချုပ်ဆက်ယုံကအလုတ်သမားမမမို့ခိုင်ကရှင်းပြပါတယ်
ပထမဆုံးအတော့ကဘယ်လိုလူမျိုးလဲဆိုတော့အခု central matricary ရဲ့ဒီဘက်ကနောက်ထပ် risk buy ရဲ့အဆက်ယုံနှစ်ယုံရဲ့ညီမတို့ဆက်ယုံကဒီကိုရောက်တာ7လပိုင်းတို့တစ်လပိုင်းတို့အဲ့လိုမျိုးလူမျိုးတွေကိုကကြတော့လူမှုဖလို့ရေးသေးပေါ့နော်ညီမတို့အဲ့ color ကြီးဆိုတာလေမယူတော့ဘူးဆိုပြီးလက်မှတ်ထိုးလိုက်တဲ့လူမျိုးတွေအခုပထမဆုံးအတော့မှာပါသွားတယ်ညီမတို့ကြတော့ဒီလူမှုဖလို့ရေးသေးဘူးညီမတို့ကနည်းနည်းများတယ်ပါရဲ့အဲ့လိုဆိုတော့ညီမတို့ကစောင့်ယူမယ်ဆိုတော့ဒါပေမဲ့နာမည်စင်းလေးတစ်ခုဖတ်လာပြီဆိုတော့ညီမတို့ကနည်းနည်းတော့အားရှိတာပါမယ်
အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကအလုံရှင်အလုံသမားဆိုင်ရာအကျိုးစီးပွားတွေအတွက်တော့တပ်ဆိုင်ရာအလုံသမားဥပဒေနဲ့အညီအလုံသမားတွေရဲ့ရပိုင်ခွင့်အတွက်အလုံရှင်အလုံသမားပြည်လဲအောင်ညှိနှိုင်းကြဖို့တိုက်တွန်းထားပါတယ်ဒီပေါ်မှာတော့ကြံခဲ့တဲ့အလုံသမားတွေဘက်ကဂျော်ဒန်ဆိုရစီကရဖို့မျှော်လင့်ဆောင်ဆိုင်နေကြပါတယ်လို့ခမဲတဲ့ဗီကာအထည်ချုပ်ဆက်ယုံကလုံတက်ရေးအလုံသမားတူဦးဖြစ်တဲ့မတ်ပူပူကပြောပြပါတယ
်ဗိုက်ကြီးတဲ့နှစ်ယောက်ကနှစ်ကြီးသမားအဲ့နှစ်ယောက်ပဲပါတယ်လူမှုပူလောင်ရေးတွေမယူပါဘူးဆိုတဲ့ဟာကိုတို့ကအစာကျုံနဲ့လက်မှတ်ထိုးခိုင်းတာအဲ့စာချုပ်ကိုလည်းကလေးတွေကကြင်ကျင်စောတဲ့ပုံတော့ကျန်ရပြောဆိုပြီးတော့စာချုပ်ကိုအမှလက်မှတ်ထိုးထားကြတယ်အဲ့ဒါကြတော့ဒီကိုယ့်ရဲ့ရပိုင်ခွင့်နဲ့တခုမှမရတော့ဘူးအဲ့လိုမျိုးညီမရဲ့အရေးကြောက်ပြီးတော့ထိုးကြတယ်အများကြီးပဲအရောက်တရာတော့အဲ့ဒါမှညီမတို့ကမပါဘူးညီမတို့ကကြတော့ကြံမစင်းဖောက်မဲပြရတယ်ဒီခါလာကြီးယူမယ်ဆိုတဲ့ဟာကိုတို့ပြောပြတာအတွက်ညီမတို့ကအဲ့တဲမှမပါဘူးအခုလည်းဘာမှမသိရတယ်အခုသူများဆက်ယုံနေတာအဲ့လိုမျိုးပတ်စံတွေကိုပေးတဲ့ဟာပေးပြီးွားပဲအပြီးတော့မပေးရတယ်ဒီဆက်ယုံကပတ်စံနဲ့ပတ်သက်ပြီးလုံးဝကိုပေးဖို့မရှိဘူးအခုချိန်ကြီးလည်းညီမတို့အဲ့ပတ်စံကိုစောင့်နေတာလက်တမတပြားမှလည်းမရှိတော့ဘူး plan ပြောတော့ဒီပတ်စံတွေညီမတို့မရအောင်ဆိုပြောရတယ်အစိုးရကနေပြီးတော့မြန်မာနိုင်ငံအစိုးရကနေပြီးတော့ဒီပတ်စံတွေကလေးတွေရဲ့ပတ်စံရပ်ပိုင်ခွင့်မှလည်းပေးရမယ်ပေါ့နော်ဟိုမပေးနိုင်တဲ့ဆိုရင်ဟိုဘက်ကလည်းလာမခေါ်ဘူးလို့ပြောတယ်အဲ့လိုမျိုးပြောတော့ဒီဘက်က HR 50 50လို့ပြောတယ်ရှင်အခုဒါ50 50ဆိုမှအခုသူတို့ကစာချုပ်နဲ့ကိုလက်မှတ်ထိုးခိုင်းတာတူလား
ကြံခဲ့တဲ့အလုပ်သမားတွေအတွက်တော့တနေ့၃နဲ့ထမင်းနဲ့ဟေလောင်းကအောင်ကျွေးဖို့စာချုပ်ကာလမပြည့်ခင်ပြန်ကျင်သူတွေရော်ကျေးမပေးပဲပြန်ရဖို့ဖြစ်နိုင်ရင်လေရင်လက်မှတ်ဖိုးပါစီစဉ်ပေးဖို့တွေကိုဆက်ယုံနဲ့ညှိနှိုင်းပေးထားတယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတပ်ရုံးဘက်ကထုတ်ပြန်ထားပါတယ်အရင်တုန်းကတော့လုပ်ငန်းခွင်ရန်သားခံလိုက်ရတဲ့အလုပ်သမားတွေမှာဝင်ငွေကလည်းနေစဉ်မရှိတဲ့အတွက်စားနဲ့ရိတ်ခါအတွက်ပါအခက်အခဲဖြစ်ခဲ့ကြရပေမဲ့အခုတော့အဆင်ပြေစပြူလာပါပြီလို့မမမိုခိုင်ကပြောပါတယ
်ဒီနေ့တည်းကဆိုဒီလိုပြောပုံစံမျိုးအခုဆိုစီလေးပါလေးတော့လည်းပတ်ပါလာပါပြီစားချင်စရာလေးတော့ဖြစ်လာပါပြီဒီနေ့တည်းကဟုတ်ကဲ့ခမင်းဆိုလည်းလိုသလောက်ယူလို့ရတယ်အခုလိုစီစဉ်ပေးတဲ့လည်းဆက်အစိုးရဘက်ကလည်းအားကြီးကျေးဇူးတင်ပါတယ်လို့
လားနဲ့ချီအလုံးလက်မဲ့ဖြစ်ဝေးဝေးမရှိစားစရာနေစရာအခက်ခဲအတော်လေးအကျက်တဲဖြစ်နေကြရချိန်မှာအခုလိုပြန်ခွင့်ရမယ့်အခြေအနေတစ်ခုပေါ်လာတဲ့အပေါ်မှာတော့အလုံသမားတွေဘက်ကဝမ်းသာနေကြတယ်လို့မတ်ပူပူကပြောပါတယ
်ပြန်ကျေးဇူးတင်ပါတယ်အမားတို့လည်းကျေးဇူးတင်တယ်အခုအမားတို့ကတဆင်ပေါ်တော့အခုပြန်ရတဲ့လူတွေလည်းအမားတို့ကိုလည်းကြောက်ကြပါတယ်အဲ့လိုအမားတို့တွေတောင်းတာနေပေါ်တော့သူတို့တွေပြန်ရတယ်ဆိုပြီးတော့ရန်ဝမ်းသာတယ်သူတို့ဒုက္ခရောက်နေပါတယ်အခုဆိုရင်ဒီမှာခိုးရှိတဲ့ပစ္စည်းတွေလည်းရောင်းချပြီးတော့အခုနေနေရတာ
ကျေးရေးလေရေနဲ့ပြန်ကြရမယ်မြမတွေဟာလေရေပြန်တန်းချိန်တစ်လျှောက်လုံးအစားအသောက်တည့်ခင်းချိန်မှာအပ face mask အနှခေါင်းစည်းတွေတက်ဆင်ထားရမှာဖြစ်ပါတယ်လေရေလက်မှတ်ပြပစ္စည်းအပ်တဲ့အချိန်လေပေါ်တက်ချိန်မှာတော့အပူချိန်တိုင်းအဖျားရှိမရှိစစ်ဆေးပြီးအဖျားမရှိမှတင်ဆောင်သွားမှာဖြစ်ပါတယ်မြမနိုင်ငံကိုပြန်ရောက်တယ်ဆိုလို့ရှိရင်လည်းတိတက်ခွဲခြားနေရမယ့်စီကတ်ချက်တွေကိုတိတိကျကျလိုက်တာဆောင်ရွက်ပေးဖို့ကိုလည်းအစ္စရေးနိုင်ငံဆိုင်ရာမြမတန်ရုံးဘက်ကတိုက်တွန်းထားပါတယ်ဂျော်ဒန်နိုင်ငံမှာတော့ COVID-19 ကပ်ရောဂါကြောင့်လက်ရှိအချိန်အထိသေဆုံးသူပေါင်း10ဦးထိရှိပြီးကူးစက်ခံရသူပေါင်းက1169ဦးဝန်းကျင်အထိရှိနေပါတယ်ရှင်ကျမစုမမ
ကိုဗစ် -19 ကပ်ရောဂါကာလအကန့်အသတ်တွေကြားကျင်းပမဲ့ရွေးကောက်ပွဲမှာကြုံလာရမဲ့စိန်ခေါ်မှုတွေအပေါ်စိုးရိမ်မကင်းဖြစ်သူတွေနဲ့သတင်းမီဒီယာတွေလည်းပါဝင်လာတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျမမိခါပါ။ကျင်းပဖို့လေးလလောက်သာလိုတော့တဲ့အချိန်ချင်းရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ပြပြဝဝမသိရသေးတဲ့အပေါ်နိုင်ငံရေးအတိုင်းဝိုင်းကစိုးရိမ်မကင်းတဲ့သဘောထားတွေဖတ်ပေါ်နေတယ်လို့သတင်းမီဒီယာတွေအနေနဲ့လည်းသတင်းရယူမှုတွေနဲ့ပတ်သက်လို့အခက်အခဲတွေကြုံရမှာကိုစိုးရိမ်နေကြပါတယ်။ အထူးသဖြင့်ကက်ယောဂါနဲ့ကြုံနေရချိန်မှာနိုင်ငံရေးလှုပ်ရှားမှုတွေကိုအကန့်အသတ်နဲ့သာဆောင်ရွက်နေရချိန်သတင်းမီဒီယာတွေရဲ့အခန်းကဏ္ဍကပိုအရေးကြီးလာတာကိုကြည်အောင်စုရေးကောက်ပွဲကော်မရှင်လိုသက်ဆိုင်ရာအဖွဲ့အစည်းတွေဘက်ကသဘောပေါက်ဖို့လိုအပ်တယ်လို့ထောက်ပြလာသူကတော့ NHK သတင်းဌာနကကိုတီဟာတွေပါ
တော့ဒီကိုဗစ်ကအနေထားကရှိနေတော့ဘယ်လိုဖြစ်စင်ကြမဖြစ်တင်လာတော့ဗောနကျွန်တော်တို့အမြင်ပြောရရင်မီဒီယာတွေဘက်ကလည်းလိုအပ်တယ်အစိုးရဘက်ကလည်းလိုအပ်တယ်အဲဟိုကိုဗစ်ထိခိုက်မှုရှိရယ်ကိုဗစ်ကိုသိုးရရတဲ့အနေထားောက်ပါဆိုလို့ဆိုရင်အစိုးရကဘယ်လိုကျင်းပါမှာလဲအဲ့မှာတော့မီဒီယာရဲ့ခိုင်ခံတာဘယ်လိုလဲဆိုတာကိုသူတင်ဖြစ်စင်ရလို့ကမှဖြစ်လို့မရဘူးရုပ်ောက်ကတည်းကပဲကျင်းပါမှာဆိုတော့လေဒီနိုင်ငံကနှစ်မျိုးသုံးမျိုးပေါ်မှာသူဘက်ကပြင်ဆင်မှုလုပ်တယ်အဲ့လိုလုပ်နေတဲ့အချိန်မှာလည်းမီဒီယာတွေနဲ့ဆွေးနွေးတယ်ဘလို့ချင်းနေလို့ဆိုလို့ဆိုရင်ဘလို့လုတ်တယ်လေဆိုတော့ပြညာနဲ့တောင်းတယ်ဘလို့သူဘက်ကစိတ်ကြီးတဲ့ရန်ချင်းနဲ့မိကြလေတော့အဆင်ပြေရလားလို့ပြန်ပြီးနေတယ်ကျွန်တော်တို့ဒီမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအလားအစိုးရဆိုင်ရာဌာနဆိုင်ရာတွေရောကျွန်တော်တို့ဒီမီဒီယာဆွေးကြီးတွေရောဒီကိစ္စတွေပေါ်မှာဒီလိုလုံးဝဆွေးနွေးပွဲတွေကအားမျိုးပေါ့နော်မီဒီယာတို့လက်ခွင့်အားနေရင်ဒီရုပ်တော့ကြားလက်ကတံပိုးရတယ်လေအကြောင်းလည်းရှိနေတာပေါ့အင်းပွားဖို့ဖြစ်နေတာမဟုတ်ဆိုအမှန်တမ်းကြီးကြီးပါပဲသူချုပ်တင်ပြီးတော့စဉ်းစားပြီးတော့ပြင်ဆင်ထားဖို့အလုံးတိုင်းနဲ့နားဖို့ဘုံဆွေးနွေးထားဖို့ညှိနှိုင်းထားဖို့လုပ်ပါလေ
ဒီသတင်းပတ်ခဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့သမရဦးဝင်းမြင့်တွေ့ဆုံရမှာတော့လွတ်လပ်မျှတာတဲ့ရွေးကောက်ပွဲကြီးကျင်းပနိုင်အောင်စီစဉ်ဖို့ပြောဆိုထားပါတယ်ရွေးကောက်ပွဲလုပ်ငန်းရှင်တွေနဲ့ပတ်သက်လို့မှတ်မှတ်မှတ်ကန်ဟောပြောလှုံ့ဆော်မှုတွေကိုထိန်းချုပ်ဖို့အတိပေးရုပ်တံအစီအစဉ်တွေဇက်လန်းတွေတချင်းတွေထုတ်လွှင့်ဖို့နဲ့အမုန်းစကားတွေမပြန့်ပွားအောင်ထိန်းချုပ်ဖို့လိုအပ်ကြောင်းလည်းတတိပေးပြောဆိုသွားခဲ့ပါတယ်သတင်းစာဆရာဦးစိတူအောင်မြင့်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တမတမတ်ကြဖို့ကသတင်းမီဒီယာတွေအတွက်တာဝန်ရှိဆုံးဖြစ်တယ်လို့သူကမြင်ပါတယ
်။စိန်ခေါ်မှုကတော့အဓိကတော့မီဒီယာသမားတွေထဲမှာကိုယ်တိုင်ကဟိုအရှိမကြုံခဲ့ဘူးလို့ပေါ့နော်။သူကကွဲပြားဖို့လို့လေ။သူကရေယူနိုင်ငံသားမဟုတ်ဘူး။ဒါမီဒီယာလုပ်ငန်းလုပ်နေတယ်ဆိုတော့အခါကျတော့သူကြိုက်တဲ့ဘက်တစ်ဖက်ဖက်ကိုသူ့ရဲ့လုပ်ငန်းကနေပြီးတော့မှပင်လိုက်မှုတွေပါလိမ့်မဖြစ်အောင်သူအဓိကထိန်းသိမ်းရမှာအဲ့ဒါအရေးကြီးဆုံးပဲ။သူ့ရဲ့အလုပ်ကကိုကြိုက်တဲ့ဘက်ကိုကိုကရက်တည်ပြီးတော့မှအလုပ်လုပ်ဖို့မဟုတ်ဘူးလေအများပြည်သူကိုအသိဉာဏ်ဖွင့်ပေးဖို့ပြီးတော့မှနောက်ပြည်သူတွေအနေနဲ့သူတို့ကြိုက်တဲ့ဟိုအဖွဲ့အစည်းပါတီကြိုက်တဲ့လူပုဂ္ဂိုလ်ကိုမဲပေးနိုင်မှုအတွက်ကိုကမီဒီယာဘက်ကနေပြီးတော့မှအချက်လက်ပံ့ပိုးဖို့ကူညီဖို့အဲဒီဥစ္စာလုပ်ဖို့ကတော့အဓိကစိန်ခေါ်မှုပဲဖြစ်မယ်ချန်နယ်ဥစ္စာကတော့
ကက်ယောဂါကာလာကန်တက်ချက်တွေရှိနေပေမဲ့ရွေးကောက်ပွဲကိုနိုဝင်ဘာ၈ရက်နေ့မှာကျင်းပမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးနိုင်ငံရေးပါတီတွေမွေးဆွဲစည်းရုံးခွင့်ပြုတဲ့အကြောင်းကိုလည်းကြေညာထားပါတယ်။ဒါပေမဲ့လည်းကက်ယောဂါကြောင့်စန့်ကြမှုတွေကြုံနေရတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သတင်းထုတ်ပြန်မှုပိုင်းတွေမှာအားနေတယ်လို့လည်းနိုင်ငံရေးပါတီတွေကမြင်ကြသလိုဒီလိုအားနေချက်တွေကြောင့်လွတ်လပ်မျှတမှုတွေကိုထိခိုက်မှာကိုလည်းစိုးရိမ်နေကြပါတယ်။သတင်းစာဆရာဦးတီဟာတွေးကတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာတိုးတက်အောင်လုပ်ဆရာတွေရှိနေတယ်ဆိုတာကိုလက်ခံပါတယ
်။ရွေးကောက်ပွဲကော်မရှင်ကဒီလိုမျိုးထုတ်ပြန်မှုလေးကိုရယ်ဆိုရင်တော့တက်တာရှိရအမှန်ပဲဘာလို့ဆိုအထူးသဖြင့်ဒီဆက်လက်ပြီးတရားမျှတရုပ်ကိုဖြစ်ဖို့ဆိုချင်တယ်မီဒီယာရဲ့ခန်းကဏ္ဍနဲ့မီဒီယာတင်ဆက်မှုလွတ်လပ်ဖို့ကလည်းအမှန်ရေးပါတယ်နော်ဆိုတော့တကယ်လွတ်လပ်ပြီးတရားမျှတရုပ်ကိုပေါ်ဆောင်ဖို့စိတ်ကူးစိတ်ကမ်းရှိရဆိုရှင်တော့မီဒီယာရဲ့အတောက်တင်မှုကိုပို့ပြီးတော့ဒီခန်းကြည့်တင်တယ်အဲ့ဒီအတွက်ကိုဟိုပုံပွန်တော်မှကျွန်တော်တို့ဒီရှင်းလင်းပွဲလေးတွေလုပ်ပြီးတင်တယ်အဲကျွန်တော်အခါအားလျော်ဆိုဆက်သွယ်တဲ့အခါမှာလည်းတို့လာလာနဲ့တက်တူရတုံ့ပြန်မှုလို့ပဲ
သမရဦးဝင်းမြင့်ကတော့ရွေးကောက်ပွဲကိုလွတ်လပ်မျှတပြီးပွင့်လင်းမြင့်တောင်မှုရှိရှိအများလက်ခံနိုင်အောင်ကော်မရှင်ကဆောင်ရွက်ဖို့နဲ့အစိုးရအဖွဲ့အစည်းတွေကလည်းပူးပေါင်းဆောင်ရွက်ဖို့ဗုဒ္ဓဟူးနေ့ကနေပြည်တော်မှာကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံရမှာမှတ်ကြားထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ပေးစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
် COVID-19 ကာယောဂါကာလအိမ်ထဲမှာနေကြရတဲ့အချိန်အစားအသောက်မှယူသူတွေများလာတာကြောင့် online လုပ်ငန်းတွေတွင်ကျေလာပေမဲ့ကျန်းမာရေးအတွက်စိတ်ချရရလားဆိုတဲ့မေးခွန်းတွေလည်းရှိနေတဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါ Kayoga Kala Kanda Chedrijang in Anagani Siyangari, Bobi Dwinje Layama, Sada Golungan Rile Shirangani Pawinabare. Yinongaro Gombi Siriguta in Anagani to Saint Yangweram Yabeme, Aku Kamaro, Onlangani Sada Dui Mayubi, Inaya Pusanes in the Lem Yamanangama Kisala Giraba. Tabi Mele, Tilo in Yau Laibure Sada Dui Hatan Shin Yela, Jamai Sanuna Kanyela, Surya Poma, Suin Murile Shilabare. အထူးသဖြင့်ကျမကြီးဆောက်ရှောက်မှုတွေစားတောက်ကုန်ဥပဝင်ကုန်ထုတ်လုပ်ငန်းတွေအပေါ်ထိန်းကုပ်မှုတွေအားနည်းတဲ့မြန်မာနိုင်ငံမှာတနေ့တခြားခေတ်စားလာနေတဲ့အွန်လိုင်းကနေအစားအသောက်ပြန်မြှုပ်မှုတွေကိုစနစ်ကျစီမံခန့်ခွဲဖို့လိုမယ်လို့စားသုံးသူကားဝေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကပြောပါတယ်။
ကြည့်ကြဖို့အခုတော့လိုပါတယ်ဟုတ်လားသက်ဆိုင်ရာအစိုးရဌာနဒီအနေနဲ့ဟုတ်လားစားသုံးလို့ရဦးဌာနဖြစ်စီFDA ဖြစ်စီဒါတွေကိုလက်ဆင့်တကြအွန်လိုင်းရှော့ပင်းမပုံတင်ဟုတ်လားဌာနမှာဟုတ်လားခွင့်ရရမပုံတင်လောက်တာမျိုးပေါ့နော်အဲ့လိုမျိုးတွေတော့လိုအပ်နေတယ်ပေါ့နော်မြန်မာနိုင်ငံအစားအသောက်နဲ့စေဝါကုတ်ကေးဌာနFDA
ဒီမားကတ်ဆာဗေးတွေလုပ်တယ်နမူနာတွေပေါ့ခွေးငပီတွေကောက်တယ်ထုတ်တယ်မလားငရုပ်ပြီးမှုန်တွေကောက်တယ်လက်ဖက်တွေကောက်တယ်စိုးစိုးတွေပါဝင်မှုရှိမရှိပေါ့နော်တာရှိခံတဲ့စေဝါတွေပါဝင်မှုရှိမရှိဒီကူတော့ဒီမှာရှိနေတဲ့စားတောက်နဲ့စေဝါကုတ်ကိထာနာကမပုံမှန်လဲဆောင်ရင်းနေတယ်ဒါပေမဲ့ခုနစားတောက်ဆိုင်တွေမှာချက်ပြုတ်ပြီးရောမှာရောင်းနဲ့အစားအစာတွေပေါ်မှာကူတော့တန်တော်ကြီးစစ်တာတို
ဒီကနေ့ကျွန်တော်တို့ကတော့အဓိကတော့ဟိုမီဒီယာသမားတွေထဲမှာကိုယ်နိုင်ငံကရွေးစပါရယ်အဆက်ရုံနဲ့ရုံနဲ့တကြအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပတ်သက်ပြီးပွိုင်းစဉ်ဖြစ်သူဒီစားတောက်တွေကိုစစ်မယ်ဆိုရင်လူ့ဂျမားရေးတပ်ခွဲအားစစ်ပေးတယ်လို့စားတောက်နဲ့စီးပွားကိုပေးထားနာရတယ်စစ်ဆေးပေးတာပေါ့ညီမတို့ဒါချက်ပြုတ်ပြီးရဟာပေါ့နော်
နိုင်ငံတကာငွေပေးချေရေလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ACIYY ရဲ့စမ်းစစ်ချက်အရကရယောဂါကြုံနေရခြင်းကဘာတဝန်းအွန်လိုင်းကနေအယောင်းဝယ်လုပ်ကြတဲ့ e-commerce လုပ်ငန်းတွေဆန့်ကျင်ချိုးလာအောင်မြင့်တက်လာခဲ့တာပါယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်တွေမှာသာနေကြရတဲ့အချိန်မက်ရှ်လာတဲ့လက်ကားလုပ်ငန်းတွေကငွေပေးချေမှုပမာဏဟာအရင်တစ်နှစ်ကနေရှင်ရင်80%ရာခိုင်နှုန်းဒေါ်လာလို့အွန်လ
ဒီကနေ့ကျွန်တော်ရန်တိုင်းကဆက်ပြီးတော့ကျင်းပမယ့်ရွေးကောက်ပွဲမှာမကြာသေးခင်ကနေစလို့လူမောင်ခုံမှုတွေကိုတုံးမြင့်နေနေလာနေရတာကမြန်မာနိုင်ငံသားတွေလည်းစက်တိုက်သူတို့ဖမ်းဆီးခံနေရတဲ့အကြောင်းပြောပြပေးစင်ပါတယ်ကျမမအေးပါပါ လူမောင်ခုံမှုတွေနဲ့တရားမဝင်နေဆက်ချက်တော်မှုတွေကိုထိန်းချုပ်ဖို့စူးစမ်းနေကြပါပဲမြန်မာနိုင်ငံနေဆက်မှာအဖမ်းဆီးတွေတိုးလာနေပါတယ်မနေ့တုန်းကလည်းထိုင်းမြန်မာနေဆက်တပ်ခရိုင်မဲလမမြို့နယ်ဗန်းနံကူကြီးရွာအနီးမှာအချိန်ချင်းချင်းနဲ့မောင်းလာပြီးလိုင်စင်နံပါတ်ပြားမပါတဲ့ကားတစ်စင်းကိုထိုင်းရလာပိုင်းတွေကလိုက်လံဖမ်းဆီးခဲ့ရတာကနေတရားဝင်အထောက်အထားမရှိတဲ့မြန်မာနိုင်ငံသားဆက်တယောက် ကျွန်တော်ရောက်တာဝင်ငန်းဦးမိုးကျော်ပါအခုလိုရှင်းပြပါတယ်ဒီတိုင်းကတိုင်းရဲရရှိရဲထားတာတွေနေဆိုဆန်းကြီးနိုင်ငံရဲ့အဖြစ်ဆက်မှာသူရှင်အဲ့ဒါကလူကြီးရ16ဦးပေါ့နော်မအခုနှစ်ဦးကြာ၄ဦးအားလုံး16ဦးပါတယ်အဲ့ဒါတကယ်ကားပေါ်မှာတင်ပြီးတော့ကြာတော့တလဘက်အုပ်ပြီးတော့တင်ဆောင်လာတယ်တင်ဆောင်လာပြီးတော့ကြာတော့ကျွန်တော်တို့
တက်ခိုင်မြန်မာမျိုးနယ်ထဲမှာရှိတဲ့ဒီကြီးကကာလမောင်တဲ့မောင်နေနေတာအရှင်ပြည်မြန်မာမျိုးနယ်မြောက်သူမတင်ကားလို့ဆိုပြီးတော့ဒီရဲကကာလောက်ကနေလောကအရာရှိပြီးပါတယ်ရဲကကာလောက်ကနေလိုက်ပြီးတော့ဖမ်းဆီးနိုင်ခဲ့တယ်ပေါ့မနေ့တုန်းကဖမ်းဆီးမှုအတွင်းမြန်မာနိုင်ငံသားဆက်တူဦးနဲ့ထိုင်းနိုင်ငံသားတူဦးကိုဖမ်းဆီးမိခဲ့ပေမဲ့ရင်မောင်းဖြစ်သူကတော့လွတ်မြောက်သွားခဲ့တဲ့အတွ
ိုင်ငံသား12ယောက်ဖမ်းဆီးခံခဲ့ရတာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကျုံ့ခဲ့ရပြီးတဲ့နောက်အလုပ်လက်မဲ့ဖြစ်နေကြရတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအတော်များများနေရပ်ကိုပြောင်းခဲ့ကြပြီးမဲ့အခုအခါကပ်ရောဂါကိုထိန်းချုပ်လာနိုင်တဲ့အတွက်ကန့်သတ်မှုတွေလျှော့ပေါက်ပေးလာနေတာတွေကြောင့်အလုပ်ကံရဖို့မျှော်လင့်ချက်နဲ့လူပွဲသားတွေကိုအခကျင်းဝင်ပေးပြီးတရားမဝင်ပြန်လာဖို့ကြိုးပမ်းမှုတွေရှိလာနေတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်။ထိုင်းနိုင်ငံအတွင်းပိုင်းနေထဲမှာအလုပ်ကံဟာပြတ်လက်ပြီးအလုပ်တွေပြေးနေတဲ့ခါကျတော့အရေးပေါ်ကတော့ပြေးနေတဲ့ခါကျတော့ကိုယ်မှာဒီရဲကိုပြန်နေဆိုတာကလည်း အသက်ရှင်ဒီထိုင်ရေးအတွက်စာဝင်ရေးပါဝင်သူတို့ရဲ့ဘဝလုံးလုံးကြီးပို့နေရေးဒေသတွေကိုပြန်ပြီးတော့ကြတော့ပို့ရှင်မှုတွေရှိတဲ့နေရာကိုပြန်ဝင်သွားတဲ့မြန်မာရှင်ပြောင်းလို့ဒီမှာရှိနေကြလို့ပဲဟာရေဘော်ကာလမှာပဲဒီလိုပွဲစားတွေကိုအကူအညီယူပြီးတော့ကြတော့ဟာလာဒီလူမောင်ကိုပူးတဲ့ပုံစံမျိုးဖြစ်တဲ့ဖြစ်စဉ်တွေထဲမှာဟာလာတားကောင်ဖြစ်ကြရောက်ပြီးတော့ပြန်လည်ဝင်ရောက်လာတဲ့အခြေအနေမျိုးတွေရှိနေတာကိုသိရပါတယ်ဒါလည်းဘဝရည်တည်ရေးအတွက်စာဝင်ရေးအတွက်တက်ရှင်နေထိုင်ရည်တည်ရေးအတွက်ရှိပြောင်းလူသမားတွေအနေနဲ့လည်းဒီခက်ခဲတဲ့ကြားထဲကနေပြီးတော့သူတို့ပြန်လည်ပြီးတော့လုပ်ငန်းခွင်တွေရှိမဲ့နေရာသူတို့အသက်ရှင်ရည်တည်နိုင်မဲ့အခွန်လည်းရှိမဲ့နေရာတွေကိုပြန်လည်ရှာဖွေရောက်လာတာဖြစ်ပါတယ်
မကြသေးခင်လတွေအတွင်းမြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေဆက်ဖြတ်တော်လာသူ3,000လောက်ကိုထိုင်းနိုင်ငံမှာဖမ်းဆီးမိခဲ့ပြီးတဲ့နောက်နေဆက်လုံခြုံရေးကိုတိုးမြှင့်ထားပြီးလူမောင်ခိုရီးယားလှုပ်ရှားမှုကိုစောင့်ကြည့်ထိန်းချုပ်ဖို့လည်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့လတွေထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအဆင့်နိုင်ငံတစ်နိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ထားပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့အစိုးရရဲ့ဆောင်ရွက်ချက်တွေမှာအောင်မြင်မှုတွေရှိခဲ့တာတွေကိုထိရမ်းမှုမရှိတဲ့အပေါ်မှာစိတ်ပြက်မိတယ်ဆိုပြီးအမေရိကန်အစိုးရရဲ့အစီရင်ခံစာကိုပယ်ချထားပါတယ်ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျမခင်မြွေတွေးကတင်ဆက်ပေးပါမယ်ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်များများမှာစာတင်ကြောင်းတွေပိတ်ဖြစ်ခဲ့ရသလိုဒီအခြေအနေကကလေးငယ်တွေရဲ့ပညာရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေမှာစိုးရိမ်စရာအခြေအနေတွေဖြစ်လာစေတယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေကြပါတယ်။အထူးသဖြင့်ဆင်းရဲနှောင့်ပါတဲ့ဒေသတွေမှာကလေးငယ်တွေတန်းတဲ့ချီပညာရေးအခွင့်အလမ်းဆုံးရှုံးနေကြရသလိုဒါကမျိုးဆက်တစ်ခုလုံးထိခိုက်သွားနိုင်တဲ့အထီတောင်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုနေကြတာပါ။ကူးစက်မှုတွေတိုးလာနေစေဖြစ်တဲ့ COVID-19 ရောဂါကြောင့်ကလေးငယ်တွေရဲ့ပညာရေးမှာဘယ်လိုတက်ရောက်မှုတွေရှိနေပါလဲ။ဒီအပေါ်မှာမိခင်တို့ရဲ့စိုးရိမ်မှုတွေဘယ်လိုရှိနေသလဲ။ပညာရှင်တွေကရောဘာတွေသတိပေးပြောဆိုထားသလဲ။ဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။ဗိုင်းရပ်စ်ကူးစက်မှုတွေဟာလရီနဲ့ချီကြာမြင့်လာနေပြီဖြစ်သလိုကူးစက်မှုတွေကလည်းတနည်းတခြားတိုးလာနေစေဖြစ်ပါတယ်။ယောဂကူးစက်မှုတွေထိန်းချုပ်နိုင်ဖို့အတွက်အသွာလာကန့်သတ်မှုတွေနဲ့အတူစီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတဲ့အပြင်စာတင်ကြောင်းတကားတွေပိတ်၊ကျောင်းတက်ကျောင်းစင်ခေါင်းလောင်းတံတွေတိတ်လို့ခလီးကစားကွင်းတွေလည်း၆တွေ့သွားခဲ့ရတာပါ။ဒီဘော်ကလေးမိခင်တွေရဲ့စိုးရင်ချက်ဘာတွေရှိနေပါလဲ။
ကျမတော့တော်တော်လေးစိတ်ပူတာပေါ့နော်အခုဒီလာမဲ့နှိပ်ပြန်စတဲ့ခါစမလားမစဘူးလားအဲ့ဒါတော့ရန်ဆိုရင်လည်းဘာလို့ဆိုတော့ဒီအရွယ်ပေါ့နော်ငယ်တဲ့အရွယ်ကအเจ้าမှစာစင်တာတခုတည်းမဟုတ်ဘဲနဲ့သူတို့မှစိတ်အတွက်ကစားတာတွေအများကြီးလိုအပ်တယ်ပေါ့နော်အเจ้าကပေးတဲ့ဟာမိဘလည်းမပေးနိုင်ဘူးအိမ်မှာထားရင်အเจ้าတက်တာနေရာရေးအပြင်တခြားဆက်ဆံရေး social emotional အဲ့ဒါတွေအများကြီးပါတယ်ပေါ့နော်အဲ့ဒါတွေကသူတို့အရွယ်နဲ့သူတို့အတူတူပေါင်းပြီးတော့လေးမှသူတို့အဲ့ဒါရောနားလေကြမှာပေါ့နော်ပြီးတော့အိမ်မှာစာသင်တယ်အိမ်မှာစာကြိုးစားဖို့ကတက်တက် motivation တိတ်မမြအောင်ဘာလို့လဲဆိုတော့ကိုကခန်းထဲမှာတငယ်ချင်းနဲ့စာဖတ်တာမိနစ်အများဆုံးငါသင်ချောင်းအများဆုံးပြီးစီချင်တယ်အဲ့လိုမျိုး healthy competition တွေပေါ့နော်အဲ့လို motivation တွေက classroom ထဲမှာမရှိရင်မရှိတော့ဘူးဓာတ်ရလေနော်ဆိုတော့ခလေးကစိတ်တကြိုင်ကြလဲငါဘယ်တော့စာကြိုးစားစားသိရမလား it doesn't count for anything အဲ့လိုမျိုးပုံစံဖြစ်လာမယ်ပေါ့နော်သူတို့စိတ်ကပြီးတော့တခြားဟာတွေကလေ့ကျင့်ကားလုပ်တာတွေကလည်းအရင်ရေးကြည့်ရပါဘယ်လိုဆိုတော့ဒီရွယ်ကသူက ဆော့ဆော့လေးလေးလှုပ်ရှားလေးလေးခေါင်းကပိုပြီးတော့မြင်ရလေးလေးသိတာမလားဆိုတော့ပိုစဉ်းစားဖို့ဖိုကပ်ဆက်ပူရတယ်ဗောနော်အဲ့ဒါတွေကြတော့မိဘတယောက်နေနဲ့အထူးသဖြင့်အလုပ်လုပ်နေတဲ့မိဘတွေကဘယ်လိုလိုတနေ့လုံးတညလုံးသူတို့နဲ့အချိန်ပေးဖို့အချိန်မရှိဘောနော်ဆိုတော့အဲ့ဒါလည်းကျွန်မစိတ်ပူပဲနေရာမျိုးမှာနေထိုင်တဲ့တားတယောက်မိခင်မျက်မျက်နှူးစောပြောသွားတာပါ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာ့ကျွမ်းကလေးငယ်တန်းပေါင်းများစွာလက်ကလော့ပညာရေးခွင့်လန်းဆုံးရှုံးနေရပြီးမိသားစုစာဝတ်နေရေးပုံမှုခက်ခဲလာနေတဲ့အခြေအနေတွေအောက်မှာစိတ်ပန်းဆိုင်ရာထိခိုက်ခံစားမှုတွေပိုပြီးကြုံရရတယ်လို့ University College London UCL တက္ကသိုလ်ကဆက်ရုပ်ကပညာရှင်ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်
The Organisation for Economic Cooperation and Development tell us that 188 countries have closed schools, which has impacted
1.5 billion children.
အခက်ကြုံရသူတွေနဲ့ပတ်သက်လာရင်ဒီပြဿနာကိုကမ္ဘာလုံးဆိုင်ရာပြဿနာအဖြစ်ကြည့်ရပါတယ်။ချမ်းသာကြွယ်ဝတဲ့နိုင်ငံအများပြားမှာတော့ကွန်ပျူတာနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်သင်ကြားထောက်ကိုပစ္စည်းတွေနေအိမ်မှာသုံးနိုင်အောင်အစိုးရတာဝန်ရှိသူတွေကခြောက်ပံ့စီစဉ်ပေးပြီးကလင်းငယ်တွေရဲ့ပညာရေးအဆက်ပြတ်မသွားရအောင်အွန်လိုင်းပေါ်ကနေဆက်ပြီးစာသင်ကြားပေးတာတွေရှိပါတယ်
အတော်ကိုနေတယ်လို့ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ
် Schools in poorer areas are actually less likely to be offering children daily lessons
ပိုပြီးတော့စီရင်နွမ်းပါတဲ့နေရာတွေမှာဆိုရင်ကလေးတွေအတွက်နေ့စဉ်ကျောင်းစာသင်ခန်းစာတွေသင်ကြားပေးဖို့ကပိုပြီးတော့ခက်ပါတယ်အဲ့ဒီလိုလုပ်ပေးနိုင်တဲ့ကျောင်းက30ရာခိုင်နှုန်းပဲရှိတာပါချမ်းသာတဲ့နေရာတွေမှာဆိုရင်တော့50ရာခိုင်နှုန်းလောက်ရှိပါတယ
်။လက်ရှိအခြေအနေမှာယောဂကုသမှုတွေကျဆင်းမသွားသေးတာကြောင့်စာသင်ကျောင်းတွေပုံမှန်အတိုင်းပြန်ဖွင့်မဖွင့်ဆိုတာကိုတာဝန်ရှိသူတွေစဉ်းစားနေကြဆဲဖြစ်တယ်လို့ပြန်ဖွင့်တဲ့အခါမှာလည်းကျန်းမာရေးအရာအန္တရာယ်ကင်းရှင်းနိုင်မဲ့နည်းလမ်းတွေစနစ်တကျချမှတ်ဆောင်ရွက်ဖို့အရေးကြီးနေတာပါ။မမြတ်နူစော်ကတော့ကလင်းငယ်တွေကျောင်းပြန်တက်တဲ့မတက်တဲ့ဆိုတဲ့ကိစ္စမှာမိဘတွေလည်းရွေးချယ်မှုရှိတယ်လို့ပြောပါတယ်။
ကျမစိတ်စဉ်တော့ကျောင်းပြန်ဖွင့်တယ်ဆိုတော့တချို့မိဘတွေကတော့သူတို့သားသမီးတွေကိုပြန်ပို့ချင်မှာမဟုတ်ဘူးဆိုတော့ option ပေးနေချင်လာအကယ်၍ကိုကကိုသားသမီးတွေကိုအိမ်မှာပဲထားနိုင်တယ်စာသင်နိုင်တယ်အရင်လဲကြောက်တယ် exposure မဖြစ်စေချင်ဘူးအိမ်မှာထားသင့်တယ်ဆိုတော့သူတို့အတွက် remote learning ပေးဒါပေမဲ့ကျန်တဲ့လူသိရမလားအရင်သွားချင်တယ်သွားဖို့လဲလို့တယ်ဘာလို့ဆိုမိဘတွေကလုံးလုံးရမယ်သိရမလားအဲ့ဒီလူတွေအကုန်လုံးပြန်သွားခိုင်းစီချင်တယ်ဘာလို့ဆိုတော့အဲ့လိုသူတို့ခွဲလိုက်ရင်ကျောင်းမှာလည်းလူတွေနေသွားမယ်သိရမလားအလုံးကပြန်ပို့ချင်မှပို့မှာဆိုတော့လေအဲ့လိုမျိုး option တော့ပေးတင်တယ်လို့ထင်တ
ယ် UCL တက္ကသိုလ်ကဘာမကဟောင်းဦးတဲ့ Frith ကလည်းလက်ရှိ COVID-19 ကာလမှာ cleaner ရဲ့ပညာရေးကိုအခုချက်ပို့ပြီးဦးစားပေးစဉ်းစားတုံ့ပြန်တင်တယ်လို့ပြောပါတယ်အထူးသဖြင့်စီးရတဲ့ဒေတာတွေမှာ clean area ရဲ့ပညာရေးနဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးရတာဟာအနာဂတ်လူအဖွဲ့အစည်းအတွက်မညီမျှမှုတွေပိုးပြီးတော့စိုးဝါအောင်လှုပ်ဆောင်ရကြနိုင်ပြီးပြည်လဲပြင်ဆင်မှုခက်တဲ့အကျိုးဆက်တွေနောက်ပိုင်းမှာစိုးစိုးဝါးဝါးကျုံလာရနိုင်တယ်လို့ Utefris ကသတိပေးပါတယ
် We need to be vigilant about the fragility that we might encounter
tomorrow ကျုံတွေ့လာရနိုင်တဲ့အတိမ်းစားမခံနိုင်တဲ့အခြေအနေကိုသတိမပြတ်စောင့်ကြည့်နေဖို့လိုပါတယ်လူငယ်တွေလူသားတွေဘဝကိုကြမ်းကြက်ခံနိုင်ရည်စွာရှိစေဖို့တိဆောက်ကြရတဲ့နေရာမှာအခြေခံပညာရေးကတကယ်တော့အရေးအပါဆုံးတွန်းအားတစ်ခုပါခံနိုင်ရည်အားကိုအဓိကတိဆောက်ပေးတဲ့အရာပါဒီလိုအရာတစ်ခုအခုချိန်မှာပြန်ပြီးရုပ်သိမ်းခံခဲ့ရတဲ့အခါမှာဒါကအင်မတန်အန္တရာယ်များစေတယ်လို့ကျွန်မတို့ထင်ပါတယ်
clean area လက်တလုံးမှာကိုပဲ covid-19 ကြောင့်ဖြစ်လာတဲ့မိသားစုအခြေအနေနဲ့အိမ်တွင်းချက်ဖတ်မှုဒဏ်တွေကိုတိုက်ရိုက်ခန်းစားနေကြရတယ်ဆိုတော့အခုညီပေးရေးအဖွဲ့တွေကလည်းသတိပေးနေတာပါတိုးတက်တဲ့ UK လိုနိုင်ငံမျိုးမှာတော့ covid-19 ကာလအတွင်းအိမ်တွင်းချက်ဖတ်မှုတွေမိသားစုအဆင်မပြေမှုတွေကြောင့်ဆက်သွယ်အကူအညီတောင်းခံလာတဲ့သူတွေဟာတာမန်အချိန်မှာထက်အဆ900ပိုများတယ်လို့အိမ်တွင်းချက်ဖတ်မှုဈာစီကူညီဆောင်ရွက်ပေးနေတဲ့ Refuge အဖွဲ့ကပြောပါတယ်အလားတူ clean area အပေါ်ရက်ဆက်ကြံ့ကြုံမှုတာစီအဖွဲ့ NSPCC ကလည်း COVID-19 ကာလအတွင်းသူတို့စီကိုကူညီတောင်းခံလာတဲ့အရေးအတွက်ဟာအဆ300ပိုများလာတယ်လို့ပြောပါဗျ ဒီလိုချင်းတွေချားမှာကြောင်းတွေကလည်းပိတ်အွန်လိုင်းပေါ်ကနေဆက်ဆက်တင်ဖို့အခွင့်အလမ်းလည်းမရကြတဲ့ကလင်ငယ်ရီနောက်တစ်ငယ်ချင်းတွေနဲ့တွေ့ဆုံကစားခွင့်မရပဲနေအိမ်တွေမှာပဲလောင်ပိတ်မိနေကြတဲ့ကလင်ငယ်ရီအတွက်စိတ်ပိုင်းဆိုင်ရာပြဿနာတွေကြုံလာနေရတာဖြစ်တယ်လို့ဦးဒဖရစ်ကပြောပါတယ
် Yes there is a concern about depression that's already quite acute that we don't have to wait
စိတ်ကြယောဂဖြစ်လာနိုင်တယ်ဆိုတဲ့ဆိုရင်မှုတွေရှိပါတယ်အခုကိုအတော်လေးဆိုးနေပါပြီရှည်ရှည်ဆိုးကျိုးတွေကြုံလာရတဲ့အထိအချိန်မစွဲသင့်ပါဘူး
ဒါကြောင့်ဦးတဖစ်ကတော့ကျောင်းတွေပြန်ဖွင့်ဖို့ကိုတိုက်တွန်းနေတဲ့သူပါ။အရွယ်ရောက်ပြီးသူတွေရောက်အတွက်၄၅၆လဆိုတဲ့အချိန်ကကွာဟမှုတွေအများကြီးဖြစ်မသွားစေပေမဲ့လို့ငင်းရွယ်သေးတဲ့ကလေးငယ်တွေအထက်ကတော့စာသင်ကျောင်းမှုတွေ၆လလောက်ရပ်သွားတာကတက်တန်းတူတောင်းလာတဲ့သူတို့ရဲ့ဘဝလေးတွေမှာကွာဟမှုတွေအများကြီးဖြစ်သွားစေနိုင်တယ်လို့သူကပြောပါတယ
် At least 20 or so countries all over the world to have
ကျောင်းတွေကိုမပိတ်ခင်ထားခဲ့တဲ့ဒါမှမဟုတ်ရင်လည်းခဏပဲပိတ်ပြီးပြန်ဖွင့်ဖို့ဆုံးဖြတ်တဲ့နိုင်ငံတွေကဘာပေါ်မှာ20ထက်မနည်းရှိပါတယ်အဲ့ဒီနေရာတွေမှာကူးစက်မှုဆူဆူဝါးဝါးပိုများလာတဲ့ဆိုတဲ့သတင်းမျိုးကျမတို့မကြားရဘူးလို့ထင်ပါတယ်
အပြင်မဲ့မိပါတွေအတွက်ကလည်းသူရဲ့ကလင်းငယ်တွေကိုကြောင်းပြန်ပို့ဖို့အရေးစုရည်မှုတွေကရှိနေတာပါလန်ဒန်မြို့ကကလင်းမိခင်တူဖြစ်တဲ့ခရစ်စတီမာဇူရက်ကတော့သူရဲ့သမီးငယ်ကိုကစားကွင်းကိုတောင်မပို့ရဲဘူးလို့ပြောပါတယ
် I don't want I know it they are already open but I just don't want to go
even if ကလင်းကစားကွင်းကိုခေါ်မသွားခြင်းတည်းဘူးအခုပြန်ဖွင့်နေပြီဆိုတော့သိပါတယ်ဒါမဲ့လည်းမသွားခြင်းတည်းပါဘူးဒီချိန်မှာမဖြစ်မနေသွားရမယ်ဆိုရင်တော့မှကျွန်မမသွားဘူးအဲ့ဒီရဲ့အဖြစ်မခံနိုင်ပါဘူ
းလက်တော်နိုင်ငံတချို့မှာတကြောပြန်ကူးစက်မှုတွေရှိနေတာကြောင့်လဲကလီမီယူနီအခြားစုရည်မှုတွေပိုးပြီးတော့ဖြစ်လာစေတာပါတကယ်လို့ကူးစက်မှုတွေပြန်ဆိုးလာမယ်ဆိုရင်စာသင်ကျောင်းတွေလည်းဆက်ပြီးပေးရမယ်အခြေဖြစ်တာမို့ဒီအခြေအနေကကလီငယ်တွေရဲ့အနာဂတ်အတွက်ဘယ်လိုရိုက်ခတ်မှုတွေဖြစ်လာမလဲဆိုတာဘယ်သူမှအတိအကျမပြောနိုင်သေးပါဘူးဒီလိုခံမရခတ်တဲ့ COVID-19 ကပ်ပြီးကာလမှာလူကြီးလူငယ်ကလေးတငယ်မယွေအကျက်တဲကြုံရတာဖြစ်ပါတယ်။ဒါကြောင့်ဒီယောဂကုသမှုတွေထိန်းချုပ်နိုင်ဖို့အတွက်လူတိုင်းလူတိုင်းကတာဝန်သိစိတ်နဲ့ယောဂကာကွယ်တားဆီးလမ်းညွန်ချက်တွေနဲ့အညီလိုက်ပါနေထိုင်ကြမယ်ဆိုရင်တော့ဒီအကျက်တဲကနေအမြန်ဆုံးကျော်ဖြတ်နိုင်ဖို့ဖြစ်နိုင်ပါတယ်။ဆရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မခင်ဗျူထွေးပါရှင်။
အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE ကနေအမေရိကမှာကျောင်းတက်နေတဲ့ကျောင်းသားကျောင်းသူတွေအနေနဲ့သူတို့တက်မဲ့ကျောင်းကအတန်းတွေမဖွင့်တော့ဘဲနဲ့အွန်လိုင်းကသာသင်ကြားရမယ်ဆိုရင်ဒီအမေရိကမှာဆက်နေခွင့်မပေးတော့ဘဲသူတို့ရဲ့မူရင်းနိုင်ငံတွေကိုပြန်ရမယ်ဆိုပြီးတော့ကြေညာထားပါတယ်။အခုကမှတော့ဒီလိုကြေညာချက်ဟာကျိုးကျောင်းမစီလျော်ဘူးဥပဒေနဲ့မညီဘူးဆိုပြီးတော့ကျောင်းတချို့ကဒီအမိမေလူညိုရေးဌာနနဲ့လက်အောက်ခံ ICE ဌာနတို့ကိုတရားစွဲဆိုထားပါတယ်။ဒီအမိန့်ဟာနိုင်ငံတကာကျောင်းသားကျောင်းသူတွေရဲ့ပညာသင်ကြားရေးအပေါ်ဘလို့ရက်ခတ်မှုတွေရှိနိုင်မလဲတခြားနည်းလမ်းတွေဘာတွေရှိမလဲဆိုတာနဲ့ပတ်သက်ပြီးတော့ Florida နီးပညာတက္ကသိုလ်ကတွဲဘက်ပေါမောက်ခကိုပြိုးထက်ဟင်းကိုဆက်သွယ်ပြီးတော့မေးမြန်းတင်ပြပေးထားပါတယ်ဟုတ်ကဲ့မင်္ဂလာပါကိုဖြိုးထက်ဟင်းရေဆိုတော့ဒီအမေရိကန်လူမှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE ကနေပြီးတော့ဒါနိုင်ငံတကာကျောင်းသားကျောင်းသူတွေအတွက်ပေါ့လေအခုလို့ကြေညာထားတာပါဆိုတဲ့အခါကျတော့ဒီကျောင်းသားကျောင်းသူတွေအနေနဲ့ဒီဘာတွေဆက်ပြီးတော့လုပ်လို့ရနိုင်မလဲဆိုတာကိုအရင်စပြီးတော့ပြပြပြောလာ
အဲအဲ့လိုမျိုးအခြေအနေမှာကျတော့ဆက်လုပ်လို့ရတဲ့အချို့နည်းလမ်းလေးရှိပါတယ်နံပါတ်၁ကတော့ဒီနိုင်ငံထဲမှာနေခြင်းနဲ့ဆိုလို့ရှိရင်တော့ဒီကိုယ်တိုင်သွားတက်ရတဲ့စနစ်ဒါမှမဟုတ်ပဲနဲ့ဟလာ online နဲ့ကိုယ်တိုင်သွားတက်ရတဲ့ဒီ hybrid ပေါ့အဲ့နှစ်ခုကို offer ပေးတဲ့အကြောင်းတွေကိုပြောင်းပေါ့နော်ဒီပြောင်းတဲ့နေရာမှာလေဒီကိုယ်အရင်ယူထားတဲ့အကြောင်းကိုယ်ယင်ယူထားတဲ့ major ဘာသာရပ်နဲ့စင်တူရုံးမှာအလားတူဖြစ်တဲ့အကြောင်းတွေ major တွေကိုပြောင်းလို့ရပါတယ်အဲ့လိုမျိုးအခြေအနေမှာကျတော့ဟိုတချို့ဘာလို့ရလဲဆိုတော့ကိုယ် major နဲ့တူတဲ့ဟို program ကို offer လုပ်တဲ့ဒီပို့ပြီးဈေးသက်သာတဲ့အကြောင်းတွေကိုပြောင်းလို့ရတယ်ပေါ့နော်ဒါကတော့ကိုယ့်အနေနဲ့ကို research လုပ်ပြီးတော့ပြောင်းတဲ့ပြောင်းမှာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ engineering major တွေမှာဆိုလို့ရှိရင်ပုံမှန်တက္ကသိုလ်တွေမှာ civil engineering mechanical engineering ဆိုပြီးတော့ရှိပေမဲ့ပို့ပြီးဈေးသက်သာတဲ့ community college ပေါ့နော်အဲ့လိုမျိုးအကြောင်းတွေမှာကျတော့ဒီ civil engineering technology mechanical engineering technology ဆိုတဲ့ဒီ technician သဘောမျိုးလုပ်ပေးတဲ့ program တွေရှိတယ်ပေါ့နော်အဲတော့အဲ့လိုမျိုးဈေးသက်သာပြီးတော့အဆင်ပြေမဲ့အကြောင်းတွေကိုလည်းပြောင်းလို့ရပါတယ်အဲ့လိုမျိုးဟာတွေမှာအဆင်မပြေဘူးဆိုရင်တော့ဒီကိုယ်တိုင်းပြည်ကိုပြန်ရမယ်ဆိုတဲ့အခြေအနေမှာရှိတဲ့အကြောင်းသားတွေအတွက်ကတော့ကိုယ်တိုင်းပြည်မှာ internet service provider တွေကောင်းမယ်ဆိုလို့ရှိရင်ဒီရှာပေါ့နော်ရှာပြီးတော့ကိုက online ကနေအတန်းယူလို့ရတယ်ပေါ့ တကယ်လို့အဲ့လိုမျိုးအဆင်မပြေတဲ့အကြောင်းသားတွေကြတော့ကျွန်တော်တို့ဘာလို့ရလဲဆိုတော့ဈေးခွင့်ပေါ့အကြောင်းမှာဈေးခွင့်တင်ပြီးတော့ဒီခဏရက်လို့ရတယ်ဒါမှမဟုတ်လို့ရှင်လေဒီအကြောင်းရဲ့ဒီ enrollment ကို suspend ခဏလုပ်ထားပြီးတော့ဒီအချိန်လေးအားလုံးပုံမှန်ပြန်ဖြစ်ပြီဆိုတော့မှ visa ပြန်ယူပြီးတော့ပြန်လာတက်လို့ရပါတယ်ခင်ဗျာ
โอเคสรุปดิ fall semester บ่เลยดิสร้างวิทยาดีมาดาพ่นแม้อาการบ่สรุปရှင်ดาออกัสลากงานี้มาพ่นได้ด้วยนาวตะละจ่อๆแล้วไปลูรอดาสรุปโหอะกูเฉยมามาตะชาจ้องตะจ้องโปียงผู้ทัชชาผู้สร้าล้วบ่มะล่ะ
โอเคล้วลูกอ่ะเราไม่ပြောနိုင်หรอกเนี่ยบาไปรู้แล้วสรุปอะกูจ้องนี่มาแล้วดิနိုင်ငံกาจ้องมาเองเนี่ยสายเนี่ย procedure ไอ้ process เนี่ยจ้องนี่ตลอดยังมาอูก็ตัวชุบทวยนี่อ่ะบ่เนาะจ้องโกไรอ่ะจ้องมาชื่อ official โกไรอ่ะแหละดาวตัวรู้เตชะน้ําไม่เหลวပြီးတော့ဒီပြန်ပြီးတော့ procedure ไอ้ set up လုပ်ရတဲ့ဘက်မှာရှိရတဲ့အတွက်ကိုဟိုပုံမှန်ကြောင်းတဲ့ procedure ထပ်ကူมาပို့ပြီးတော့ရှုပ်ထွေးရဲ့အနေထားမှာရှိတော့ဒါကတော့ကြောင်းမှာရှိရဲ့ resource ပေါ့သူတို့ဒီလိုမျိုးခြေနေကိုဘယ်လောက် handle လုပ်နိုင်လဲဘယ်လောက်ဟို process လုပ်နိုင်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ဒါရှိပါမယ်ဒါမဲ့ကြောင်းသားတွေအနေနဲ့ကတော့ကြောင်းနဲ့အဲ့ကိုရရှိကြောင်းတဲ့ပဲဖြစ်ကြောင်းနေတဲ့ကြောင်းနေပဲဖြစ်ဖြစ်ဒါ communication ကိုတက်နိုင်တယ်များအများတန်းconstantly communication မပြတ်အဆက်အသွယ်မပြတ်မေးမြန်းစုံစမ်းနေရပါပဲ
ဒီ online ကနေအခုဒါသူသင်ရမယ်ဆိုတဲ့အခါကျတော့ကုန်ကျစရိတ်ကဘယ်လိုဖြစ်သွားမလဲ
အဲကျွန်တော်သိရတော့ကတော့ကုန်ကျစရိတ်ကတော့ပုံမှန်အတိုင်းပဲသွားမှာခင်ဗျဟိုကြောင်းဟိုဒီနိုင်ငံတကာအကြောင်းသားပေးရတဲ့အဲပုံဟိုစရိတ်ပေါ့နော်ဒီစရိတ်ကိုအရင်ကအတိုင်းပဲသူဆက်ပေးရမယ်လို့ဒါကြောင်းတော်တော်များများတည်င်းကိုကျွန်တော်ဖတ်ရပါတယ်ခင်ဗျ
အမေရိကန်မှာဒီကြောင်းလာတက်တဲ့ဆိုရဲရပေါ့လေဟိုငွေကြီးရောစိတ်သက်ပိုင်းဆိုင်ရာဘက်ကရောဒါအဆက်ဆက်အရာရာကိုကကြိုးပြီးတော့ပြင်ဆင်လာတာပါဒါပေမဲ့လည်းပဲဒီအမေရိကန်ဆိုရဲရဲ့မူဝါဒတွေအပြောင်းလဲကြောင်းဒီကြောင်းသားကြောင်းသူတွေပေါ်ဘလောက်အထီရောက်ထိခိုက်နေနာမှုရှိပါမလဲ
အဲထိခိုက်နေနာတာတော့ဟိုပြောသလိုပဲအဲကျွန်တော်တို့ဟလာဒီကြောင်းနိုင်ငံတကာပေါ့အထူးသဖြင့်တော့အမေရိကန်ကိုသွားပြီးကြောင်းတဲ့ကြောင်းသားကြောင်းသူတွေကဒါကိုရီဒီပညာတော်စင်စုပြန်ပြန်ရမယ်မိသားစုငွေကြေးအထောက်ပံ့နေရအဆင်ပြေရဆိုတဲ့အကြောင်းသားတွေအတွက်ဆိုရင်တော့ဒါကိစ္စသိမ်းမရှိဘူးပေါ့နော်ကိုကြိုက်တဲ့နေရာကိုပြောင်းလို့ရတယ်ပေါ့တကယ်လို့ပညာတော်သင်စုတွေဟိုမရပဲနေမယ်ဒါမှမဟုတ်မိသားစုငွေကြေးအထောက်ပံ့အခက်အခဲရှိမယ်ဆိုတဲ့အကြောင်းသားတွေအတွက်ကတော့ဒါအနည်းနဲ့များဟိုကတိကောက်ဖြစ်နိုင်ပါတယ်ပညာသင်စုတွေပြုံနိုင်တယ်အဲအစားအနေအတန်းယူပြီးသားအတန်းတွေကိုပြန်ပြီးတက်ရတဲ့ဟာမျိုးတွေဖြစ်နိုင်တယ်ပေါ့နော်အချိန်ကုန်လူပင်ပန်းငွေလဲပို့ကုန်တာပေါ့
အစိုးရရောအခုလိုမျိုးအမိမျိုးဘာကြောင့်ထုတ်ပြန်တယ်လို့ထင်ပါလဲ
အဲကျွန်တော်အမြင်ရတော့ပေါ့နော်ဒါကျွန်တော်ရဲ့ဒီ personal အမြင်ပေါ့ကျွန်တော်အမြင်ရတော့ဒီမလို့အပ်တဲ့ online အကုန်ဖြစ်မဲ့အကြောင်းတွေမှာဆိုလို့ချင်းကျောင်းသားတွေက American နိုင်ငံထဲမှာရှိနေရမလို့လို့သူတို့ user တွေလို့ပေါ့ကျွန်တော်တင်းနေအဲ့လိုမျိုးမလို့တဲ့အတွက်ကြောင့်ကိုပြီးတော့ပြန်ပေါ့နော်ကိုနိုင်ငံကိုပြန်ပေါ့အဲပြီးတော့ဒီကျောင်းသားတွေဒီမှာလူကြီးနေသွားမယ်ပေါ့နော်လူကြီးနေသွားတဲ့အတွက်ကြောင့်ဒီယောဂကူနိုင်ချေတို့ဘာလို့နေသွားမယ်လို့ဒါသူတို့ထင်မယ်ယူဆရလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒီလိုမျိုးrestriction တွေချလိုက်တဲ့အတွက်ကြောင့်ဟိုအကြောင်းတော်တော်များများပေါ့ဥပမာ online ကြွားမယ်ဆိုပြီးတော့ပုံစံလုပ်ထားတဲ့အကြောင်းတွေတော်တော်များ online fully လုပ်မယ်လို့ရှိရင် enrollment တွေနေသွားမှာပေါ့နော်နေသွားမယ်ဆိုတော့ဟိုသူတို့အဲ့အောင်မလိုလားပဲနဲ့ဒီအကြောင်းသားတွေပြန်ပြီး enroll လုပ်လာအောင်လုပ်တယ်လို့ကျွန်တော်ကတော့မြင်ပါ number A ရပြောမှဆိုရင်2018တုန်းကဒီနိုင်ငံတကာကျောင်းသားတွေရဲ့ဒီ American စီးပွားရေးကိုဒီ contribute လုပ်တဲ့ဒီ revenue ပမာဏက about $40 billion ပေါ့နော်ဘယ်လောက်ရှိရဲဆိုတော့ဒါကိုလည်းသူကျောင်းတွေကိုပြန်ဖွင့်စေခြင်းနဲ့ကျောင်းသားနိုင်ငံတကာကျောင်းသားတွေကိုပြန်လာစေခြင်းနဲ့အတွက်ကြောင့်ဒီလိုမျိုးrestriction ဒီလိုမျိုး order ချမှတ်တယ်လို့ကျွန်တော်ကထင်ပါတယ
်အခုလိုမျိုးဒီအစိုးရရဲ့မူဝါဒအပြောင်းလဲတွေရပေါ့လေနိုင်ငံတကာဒီចောင်းသားចောင်းသူတွေအတိုင်းဝိုင်းအတွင်းမှာပေါ့နောက်မှဆိုရင်ဘလို့ရိုက်ခတ်မှုမျိုးတွေရှိလာနိုင်မှာမလဲဒီအမေရိကန်ဆွေရရဲ့ဒီပညာရေးစနစ်နဲ့ပတ်သက်ပြီးတော့
ရိုက်ခတ်မှုကတော့နောက်လာမယ့်ဒီနိုင်ငံတကာចောင်းသားចောင်းသူတွေပေါ့မြန်မာနိုင်ငံအပါအဝင်လာမယ့်ဒီចောင်းသားចောင်းသူတွေကအမေရိကန်နိုင်ငံတကူရဲ့ကိုဦးစားပေးပြီးရွေးချယ်တဲ့ဟာမျိုးတော့ဒါဟိုနည်းသွားမယ်ဒါမှမဟုတ်လည်းမရှိရင်လည်းမရှိတော့ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့တခြားနိုင်ငံတွေမှာဒီနိုင်ငံတကာចောင်းသားတွေပြန်ဝင်လာဖို့အတွက်ကိုနိုင်ငံတကာဒီလေအမြန်နဲ့တို့ဒါစီလုံးငါပေးတာမျိုးလို့အပြင်ကြောင်းပြီးလို့ရှင်ဒီအလုံးလုံးခွင့်ကိုဥပမာဩစတြေးလျနိုင်ငံမှာဆိုရင်အလုံးလုံးခွင့်ဆက်ပေးထားတာမျိုးလို့ဒီလိုမျိုးဟိုအခွင့်အလမ်းတွေပေးထားတယ်ပေါ့နော်အဲ့တော့နောက်လာမယ့်ကျောင်းသားကျောင်းသူတွေမှာဒီအမေရိကန်ကိုလာမယ့်ဆန္ဒရှိပေမဲ့လေသူတို့ရဲ့ဒီဟိုအစီအစဉ်ထဲမှာတခြားနိုင်ငံတွေကိုပါထည့်သွင်းစဉ်းစားပြီးတော့တခြားနိုင်ငံတွေကိုပါအသွားနိုင်တဲ့အခြေအနေတွေဖြစ်ပေါ်လာပါတယ်
။ဟုတ်ကဲ့ပါ။အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုဖြည့်ရင်းမှာဈေးသက်သက်သာသာနဲ့သုံးနိုင်အောင်လုပ်ပေးနိုင်တယ်လို့Jasper Knight ချီမြင်တဲ့အထက်လိတ်ကုမ္ပဏီက engineer ဦးအောင်စင်ကပြောပါတယ်။ဒီလိုသုံးနိုင်အောင်ဘယ်လိုလုပ်နိုင်လဲ။ဘာနည်းပညာတွေလိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပ
ါ။ဘာနာမှာနှာခေါင်းလေးထုတ်မယ်ဆိုလို့ရှိရင်နှာခေါင်းလေးထုတ်တဲ့နည်းပညာပေါ့လေ။အပိုင်းတစ်ပိုင်းရှိပါတယ်။ဒီပိုင်းကတော့နှာခေါင်းလေးအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့။အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ပြောရရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တယ်ထိုးတယ်လည်းမဟုတ်ဘူးသူကနန်းဦးမင်းပိတ်မျိုးစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်မျိုးစားကနန်းဦးမင်းလိုပါတယ်ဆိုတော့အဲ့တော့နန်းဦးမင်းပိတ်ကိုထုတ်တဲ့နည်းပညာဒီဘာနိုင်ငံမှာတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်1အချက်ပါအဲ့ဒီနန်းဦးမင်းပိတ်စိတ်မျိုးစားတွေရပြီဆိုလို့ရှိရင်နောက်တစ်ခုကထပ်ပြီးတော့ထုတ်တဲ့စနစ်ပေါ့လေထုတ်တဲ့စနစ်လိုပါတယ်သူ့ကိုရိုးရိုးစာကြည့်ခဲ့မဲ့ပါဆိုရင်သုံးလစနစ်ကြားထားပါပဲကေ95တို့ N95 တို့ကြတော့9လောက်ထားရပါတယ်အဲ့ဒီ9လောက်ကိုစိတ်ကြထပ်ပြီးတော့ထုတ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အဓိကတော့နည်းပညာတော့နှစ်ခုပေါ့နော
်နည်းပညာနှစ်ခုပေါ့ဟုတ်ကဲ
့ဟုတ်ကဲ့ပထမဦးဆုံးကပိတ်ဆထုတ်တဲ့နည်းပညာနောက်ဒုတိယကတော့ဒီ mark ဖြစ်အောင်လို့နှာခေါင်းဆီးဖြစ်အောင်လို့ထုတ်တဲ့နည်းပညာပေါ့နော
်ထုတ်တဲ့နည်းပညာပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ပိတ်ဆနဲ့ပတ်သက်ပြီးတော့ပထမဦးဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆကဒီ COVID-19 ဗိုင်းရပ်စ်ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆပေါ့လေအဲ့ဒီပိတ်ဆကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောရမှာပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေဖြစ်အောင်လုပ်လိုက်ပေါ့ခြေတွေဖြစ်အောင်လုပ်ပြီးတော့မှအဲ့ဒီခြေတွေကိုအကျော်ရှိုးလေးရင်လည်းရက်ထားတယ်တမန်အားဖြင့်တော့မျက်စိအားဖြင့်ပြင်တော့ဒီကောင်ကဒီပိတ်ဆကပိတ်နေတယ်လို့မြင်ရပေမဲ့အဲ့ဒီခြေတစ်ခုနဲ့တစ်ခုကြားထဲမှာစစ်ပေါ်နေတဲ့အပေါက်တွေပေါ့လေအဲ့ဒီအပေါက်တွေကဗိုင်းရပ်စ် site နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့အမှန်တမ်းမှကြီးမားပါတယ် COVID-19 ဗိုင်းရပ်စ်အရွယ်အစားက 0.125 micron ပေါ့လေအရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတယ်ရက်တယ်တွေမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100 micron လောက်ဒီရှိရဲ့အစာဝတ်များစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာလာကတ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းတွေလည်းပူဖောက်ဝင်နေတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့ပိတ်တွေကတော့သုံးဖို့မတင့်တော်တဲ့အနေအထားမှာရှိပါတယ
်ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆကဘယ်လိုပိတ်ဆမျိုးလဲရှင်းပြပေးပါဆရာ
နှာခေါင်းဆီးလုတ်တဲ့ပိတ်ဆကတော့ non-woven fabric လို့ခေါ်ပါတယ်ပိတ်ဆဖြစ်အောင်ခြေဘွားကိုမသွားဘဲနဲ့ fiber ဆိုတဲ့အမြင်လေးတွေဘွားတွေပြီးစုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပေါင်းကိုစီထပ်ပြီးတော့ပိတ်ဖြစ်အောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်ဆပေါ့ non-woven ပိတ်ဆဖြစ်ပါလေအဲ့ဒီအကြောင်းပါလဲဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့အတွက်ကြောင့်မလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့ခုနရက်ထည်တွေလိုဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပျောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါလေဆိုတော့ဒါကြောင့်မလို့ခြေဘွားကိုမရောက်ဘဲနဲ့အမြင်ဘွားကနေပြီးတော့တန်းပြီးတော့ပိတ်ဖြစ်ဘွားရအောင်လုပ်တဲ့နန်းဟိုပဲပိတ်စာမျိုးကိုဟိုသုံးဖို့လိုအပ်ပါလေအဲ့ဒီပိတ်မျိုးစားကတော့ပုံမှန်အဖြစ်တော့နှမျိုးသုံးတယ်တစ်ခုကပါလဲဆိုရင် span bounded ဆိုတဲ့နည်းပညာနဲ့ထုတ်လုပ်တဲ့နန်းဟိုပဲပိတ်စာမျိုးစားနောက်တစ်ခုကပါဆိုတော့ back brown ဆိုတဲ့နည်းပညာနဲ့ထုတ်လုပ်တဲ့နန်းဟိုပဲပိတ်စာမျိုးစားအဲ့ဒီမျိုးစားနှမျိုးပေါ့လေအဲ့ဒီနှမျိုးကိုဆက်ပြီးတော့သုံးပါလေ
ဟော virus ပုံမဖောက်နိုင်ဘူးပေါ့ဆရာ
ဗိုင်းရပ်စ်ကိုမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့ကျင်းပြောင်းသွားတဲ့အနေအထားပေါ့ရိုးရိုးစာကြည့်ကဲမက်တစ်ခုမှဆိုလို့ရှိရင်ပထမဆုံးတွေ့တဲ့ပထမအပေါ်ကတော့ span bounded non-woven ပိတ်စာပေါ့လေအဲ့ဒါကိုသုံးတယ်အဲ့ဒီ span bounded ကလည်းသူကဘာနဲ့လုပ်ထားလဲဆိုလို့ရှိရင်သူ့ကိုသုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်အဲ့ဒီ plastic ကိုအရေးပြောင်းဖြော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုဖြတ်တောက်ပြီးတော့တနေရာမှာအလောပါးလေးပြောင်းလုပ်ပြီးတော့အဲ့ဒီအလောပါးလေးပေါ်မှာစီချက်တဲ့နည်းပညာပေါ့အဲ့ဒါက span bounded ဖြစ်ပါလေဆိုတော့အဲ့ဒီနည်းပညာနဲ့ထုတ်တဲ့ပိတ်ဖြစ်တဲ့အတွက်ကြောင့်မို့သူကကျွန်တော်တို့ခြေထဲလိုအပေါက်တွေခြေကိုရက်တဲ့ရက်ထည်ကြောင်ပေါ်တဲ့အပေါက်တွေပျောက်သွားပါလေနောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေအဲ့တော့ matte brown ကလည်းအသုံးပြုတဲ့ material ကတော့ polypropylene ပါပဲသူ့ကိုတော့မလုပ်လဲဆိုလို့ရှိရင် polypropylene ကဒီ
အရင်ပြောလို့တယ်ပြီးရင်ညှစ်ထုတ်တယ်ညှစ်ထုတ်လိုက်တဲ့ဥစ္စာကိုလေပူလေးနှစ်ခုနဲ့ပုတ်ပြီးတော့ပုတ်ထုတ်ပြီးတော့တနေရာမှာစုတယ်ဟိုအမြင်လေးတွေကိုကိုလိုချင်တဲ့အထူးအပါအတိုင်းရအောင်စုထားတဲ့သဘောမျိုးပေါ့လေစုထားတဲ့ပိတ်မျိုးပေါ့အဲ့ဒါမျိုးကိုမဲ့ဘရောင်းလို့ခေါ်ပါတယ်အဲ့ဒီမဲ့ဘရောင်းကစပန်ပေါက်တဲ့တဲ့ပုတ်ပြီးတော့ကျစ်လက်တဲ့သိပ်ပြီးတဲ့အပေါက်နဲတဲ့ပိတ်စာမျိုးဖြစ်လာပါတယ်အဲ့တော့ mass မှာဒုတိယလောဖြစ်တဲ့ mass brown ကတော့အဓိကတော့ virus ကိုကာကွယ်ပေးတာဖြစ်ပါတယ
်ဒီနှာခေါင်းဆီးထုတ်ဖို့အတွက်ကုန်ချမ်းဟာဗမာပြည်မှာလောလောကူကူရနိုင်ပါမလားဆင
်လောလောဆယ်ဗမာပြည်ရဲ့အနေထားရတော့အဲ့ကုန်ချမ်းထုတ်လုပ်တဲ့စက်ရုံတွေမရှိသေးပါဘူးအဲ့ဆက်လောလောဆယ်တော့ကူရနိုင်သေးဘူးခင်ဗျာဒါပေမဲ့လို့အဲ့ဒီ polypropylene ဆိုတဲ့ကောဒီမျိုးစားကတော့ကျွန်တော်နိုင်ငံမှာသုံးနေပါတယ်အဓိကတော့ plastic လုပ်ငန်းနေ plastic ထည်တွေပါအဲ့ဒီကောစီကိုသုံးပြီးတော့ကောစီကိုအရင်ညှစ်ပြီးတော့လေလိုချင်တဲ့ plastic အချက်တွေထုတ်တဲ့ပုံစံကတော့ကျွန်တော်တို့မှာလုပ်ပါတယ်ခင်ဗျအဲ့တော့ကုန်ကြမ်းအနေနဲ့ polypropylene ကောစီကတော့ပြည်ထဲမှာထုတ်လုပ်နိုင်ကြီးမရှိသေးဘူးပြည်ပအတင်းသွင်းလို့ရပါတယ်ခင်ဗျာ
ဆက်တွေသုံးမယ်ဆိုဘယ်လိုဆက်မျိုးစားတွေသုံးရမလဲဘာတွေလိုမလဲဆရာ
ဘယ်နှကတော့ပိတ်အမျိုးအစားနှမျိုးကိုထုတ်တဲ့ဆက်မျိုးစားပေါ့လေအဲ့ဒီကတော့စပန်ပေါက်တဲ့ဟိုထုတ်တဲ့ဆက်မျိုးစားရဲ့မဲဘရောင်းကိုထုတ်တဲ့ဆက်မျိုးစားရဲ့အဲ့ဒီဆက်မျိုးစားတွေကတော့ပုံကြမ်းအနေနဲ့ကတော့ polypropylene ဆိုတဲ့ကောစီကိုပုံကြမ်းသုံးပြီးတော့ပိတ်ပြအောင်ထုတ်တဲ့ဆက်တွေအဲ့ဒီဆက်တွေကတော့လောလောဆယ်ပြည်တွင်းမှာမရှိသေးဘူး import ဆက်လုပ်မယ်ဆိုလို့ရှိရင်လည်းပဲဒီနည်းမှုတမ်းမှုကလည်းပမာဏကလည်းနည်းနည်းလေးတော့များတယ်ဒီပညာကလည်းနည်းနည်းတော့ပါတယ်လုပ်ရင်တော့မဖြစ်ဘူးဆိုတာမဟုတ်ဘူးဖြစ်တာတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်နဲ့စားလို့ရှိရင်လောလောဆယ်အဲ့ဒီလိုဒီတော့တော့ကျွန်တော်တို့ကလုံးဝကြီးပြစ်ပယ်လို့မရဘူးသို့တော်လည်းပဲပြည်တွင်းထဲမှာအကယ်၍ mask ကိုချုပ်တဲ့စက်တွေပေါ့လေအဲ့ဒီစက်တွေကိုပြည်တွင်းထဲမှာလုပ်မယ်ဆိုရင်တော့ဒီပအနေ mask တွေဝယ်သုံးနေရတဲ့စားလို့ရှိရင်အများကြီးတတားတဲ့နှုံးသားတဲ့ကျွန်တော်ပြည်တွင်းမှာအစားထုတ်ပြီးထုတ်လုပ်နိုင်မယ်လို့ဆိုယူဆပါတယ်ခင်ဗျာ
ရှင်မြင်းနဲ့အထယ်လေး engineer ဦးအောင်စင်မှာနောက်တစ်ပတ်မှာတော့နှာခေါင်းဆီးထုတ်ဖို့အတွက်လိုအပ်တဲ့ဤပညာတွေတဲ့ကနှာခေါင်းဆီးချုပ်တဲ့ဤပညာအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြဆရာလေးတို့
ဂျူလိုင်လ10ရက်တာကြာဒီအတွက် VOA မြန်မာပိုင်းကနေထိတ်တရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပါအောင်မယ်သမ္မတဒေါ်နယ်ထရမ့်ရဲ့အခွင့်အမှတ်တမ်းနဲ့ဗန်ဒါယေးမှတ်တမ်းအချက်လက်တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နှစ်ခုကိုပြည်ထောင်စုတရားရုံးချုပ်ကကြာသပတေးနေ့ကချမှတ်ခဲ့ပါတယ်။ဆုံးဖြတ်ချက်တစ်ခုအရဗန်ဒါယေးမှတ်တမ်းတွေကိုရာဇဝတ်မှုနဲ့ဆုံစမ်းနေတဲ့နယူးယောက်ဂျူရီအဖွဲ့ခေါင်းဆောင်ကိုပေးရမှာဖြစ်ပါတယ်။ဒါပေမဲ့သမ္မတရဲ့ငွေကြေးနဲ့အခွင့်အမှတ်တမ်းတွေလွှတ်တော်ကစစ်ဆေးသင့်မသင့်ဆိုတာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မှာတော့ဒါကိုအောက်ရုံးကဆုံးဖြတ်ဖို့ပြည်ထောင်စုတရားရုံးချုပ်ကပြန်လွှဲပေးလိုက်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကတစိမ့်တစ်ပိုင်းကျင့်တတ်တယ်လို့တုံ့ပြန်ခဲ့ပါတယ်ဒီဆုံးဖြတ်ချက်တွေအရသမ္မတရဲ့အခွင့်အဆောင်မှတ်တမ်းတွေကိုနိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်ခင်အများပြည်သူသိရှိနိုင်မဲ့အလားအလာတော့အသိမရှိလာပါဘူးတရုတ်ဆိုရတာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတန်ခတ်တာကိုတုံ့ပြန်မယ်လို့တရုတ်ဆိုရကပြောကြားလိုက်ပါတယ်တရုတ်နိုင်ငံကလူနည်းစုဝိကာမွတ်စလင်တွေအပေါ်အစိုးရကလူခွင့်ရင်ချိုးဖောက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်ရှင်ကျန်းဒေသရဲ့ Communist Party အတွေးရမှုပေါ်လစ်ဘျူရိုအဖွဲ့ဝင်တယောက်နဲ့အရာရှိ၃ယောက်ကိုအမေရိကန်ကကြာတာရေးနေတုန်းကတခတ်ရေးရီမှုတွေချမှတ်ခဲ့တာပါဒါဟာတရုတ်ပြည်ရေးကိုအကြီးအကျယ်ဝင်ဆွတ်တာဖြစ်လို့နှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်အမေရိကန်ပြည်ထောင်စုမှကြာတာရေးနေတရက်ထဲ COVID-19 အတည်ပြုလူနာ64,000ကျော်နဲ့စံချိန်သစ်တင်အောင်များခဲ့ပါတယ်အတည်ပြုလူနာတွေများနေတဲ့နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကဆေးရုံတွေရဲ့ICU ကျက်မှတ်အထူးကုသဆောင်တွေမှာမနိုင်မနှင်းဖြစ်နေပါတယ်။ယောဂကုသအရေးအတွက်မြင့်တက်နေတာကိုရှင်းချနိုင်ဖို့ဖီနေရီတွေကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်တာဆိုင်းထားဖို့ကုသယောဂဆိုင်ရာထိပ်တန်းဆရာဝန်ကြီးအန်တိုနီဖောက်ချီကတိုက်တွန်းနေပါတယ်။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုအပေါ်ကမ္ဘာနိုင်ငံတွေဘလို့တုံ့ပြန်နေကြသလဲဆိုတာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစတင်စုံစမ်းနေပါပြီ။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတောက်ကြနေညအတွက်ရေဒီယိုအတန်လွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington.